Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်နေကြပါစေတော်ရရှိမြတ်ခင်ဗျာဖေဖော်ဝါရီလ28ရက်တနင်္လာနေ့ညပိုင်းပြည်ဝေးမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00ထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့တိုင်းနိုမီတာ1925နဲ့30နှစ်တို့အပြင်လန့်လန့်မီတာ190တို့ကနေတိုက်ရိုက်နားဆင်နေကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာဆီစင်မှုဖြစ်နေကျွန်တော်ဇော်ဝန်လိုင်ကဆောင်ရွက်ပေးသားမှာပါဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားအပေါ်ဒဏ်ခပိတ်ဆို့မှုတွေတိုးလာနေပါတယ်ရိုညာတွေအပေါ်လူမျိုးတွေတပ်ဖြတ်မှုဆွဲချက်နဲ့ပတ်သက်လို့ ICJ တရားရုံးမှာဒီကနေ့ဆက်လက်ကြားနာနေပါတယ်မြန်မာစစ်တပ်အသုံးပြုနေတဲ့လေရင်စီကိုပိတ်ဆို့အရေးယူဖို့ဗြိတိန်ပါလီမန်အမတ်တွေကတောင်းဆိုလိုက်ကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့ရန်ကုန်နဲ့မန္တလေးမြို့ကဆန္ဒပြပွဲတွေမှာယူကရိန်းနဲ့တသားတည်းရပ်တည်ကြောင်းစမ်းပုတ်တွေကန်ဆောင်ခဲ့ကြပါတယ်
ဒီမိုကရေစီကိုပြေပြေပြီးတော့လက်နက်ကန်လူတွေကိုပေါ်ရသာမရှင်လူတွေကကျွန်တော်တို့ဒီဒီမိုကရေစီကိုလက်နက်ကန်ချင်းချောက်တာမျိုးတွေမတရားလက်နက်နဲ့အနိုင်ကျင့်နေလို့ရတယ်ကျွန်တော်တို့ကန့်ကွက်တယ်ပေါ့နော
်ဒီအကြောင်းသတင်းပေးပို့ချက်အပြည့်အစုံအပြင်ရှမ်းကယားနယ်စပ်ကတိုက်ပွဲသတင်းစစ်တွေတပ်ကတော်ကចောင်းသားတမကရုံဖယ်ရှားခံခဲ့ရတာမြန်မာနိုင်ငံအတွင်းကကိုဗစ်ကူးစက်မှုအခြေအနေစတဲ့သတင်းဖိပိုးချက်တွေကိုနားဆင်ကြရပါမယ်။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့သတင်းတော်မဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန်ရောင်သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ဒါတွေကိုမတင်ဆက်ခင်မှာတော့အခုအရင်ဆုံးနောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်တို့ကပြောပြပေးကြပါမယ်ခင်ဗျာ
။ယူကရိန်းကိုကျူးကျော်တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားဘော်တန်တမန်ကြီးနဲ့စီးပွားရေးပိတ်ဆို့ရေးယူတာတွေတိုးများလာနေသလိုကုလသမဂ္ဂထွေထွေညီလာခံကလည်းတနင်္လာနေ့မှာရေးပေါ်ကျင်းပမှုခေါ်ယူထားပါတယ်။အခုလိုရေးပေါ်ညီလာခံကခေါ်ခဲ့ပြီးဆယ်နှစ်နေမှတစ်ခါလောက်ခေါ်တတ်တာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းရုရှားကိုတုံ့ပြန်ရမှာတညီတညွတ်တည်းရှိဖို့မဟာမိတ်တို့နဲ့တနင်္လာနေ့မှာဖုန်းနဲ့ဆွေးနွေးကြမယ်လို့အင်မီရောကပြောပါတယ်။ကျူးကျော်ပြီး9ရက်မြောက်နေ့မှာရုရှားငွေတန်ဖိုးကထိုးကျသွားရုရှားရဲ့ထိုးစစ်ကနေသွားခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ရုရှားတပ်တွေကကီးဗ်မြို့နဲ့ကီလိုမီတာ30ကျော်မှာပဲရှိနေဆဲဖြစ်တယ်လို့ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကတနင်္လာနေ့မှာပြောပါတယ်။ရုရှားရဲ့ထောက်ပံ့ပို့ဆောင်ရေးကြာဆုံးမှုနဲ့ယူကရိန်းရဲ့ကြမ်းကြမ်းခံတွန်းလှန်မှုကြောင့်ရုရှားတပ်တွေရှေ့မတိုးနိုင်တာဖြစ်တယ်လို့ပြောပါတယ်။ယူကရိန်းမီဒီယာတွေနဲ့လူမှုကွန်ရက်စာမျက်နှာတွေကိုကိုးကားပြီးရုရှားတပ်တွေကယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ခါခစ်ကိုဝေရောက်သွားခဲ့တယ်လို့မနေ့က AP သတင်းဌာနကပြောခဲ့ပါတယ်။ဒါပေမဲ့ဗဲမျိုးကမှရုရှားစစ်တပ်ကထိန်းချုပ်နိုင်တာကိုပြသတာကျွန်တော်တို့မရရှိသေးပါဘူးလို့အမေရိကန်အကြီးအကဲတာဝန်ရှိသူတယောက်ကသတင်းတောက်တွေကိုသတင်းတွေနေ့ကပြောကြပါတယ်။ရုရှားဘိုးဘန်ဗန္ဒားယီဝန်ကြီးဌာနရုရှားရင်းနှီးမြှုပ်နှံမှုရမုံငွေအဖွဲ့တွေနဲ့ငွေပေးငွေယူမလုပ်ရလို့ပြည်ထောင်ဖွဲ့စည်းတွေကိုပြည်ထောင်စုအကတားမြစ်လိုက်ပါတယ်။ဘန်လွှဲပြောင်းမှုတွေနဲ့ရုရှားပုတ်ကုံတွေပေါ်ပိတ်ဆို့အရေးယူတာပါဝင်တဲ့ပိတ်ဆို့အရေးယူရေးတရက်ကိုစင်ကာပူနိုင်ငံကကြေညာလိုက်ပါတယ်။ကနေဒါနိုင်ငံကလည်းရုရှားလေရင်တွေကနေဒါဝင်ရင်တဲဝင်ရောက်ခွင့်ကိုပိတ်ပင်လိုက်ပါတယ်။နောက်နာယီပိုင်းဓမ္မမှုရပ်ပိုင်းတွင်ဘယ်လာရုစ်ကောင်ဆောင်အလက်ဇန်ဒါလူကာရှန်ကိုကသူ့ရဲ့အင်အား 48,000 ရှိတဲ့စစ်တပ်ကိုယူကရိန်းစစ်ပွဲထဲဆေလွတ်လိုက်မယ်လို့အမေရိကန်ထောက်လှမ်းရေးကမျှော်လင့်ထားပါတယ်။အရင်ဆုံးကတော့ယူကရိန်းကိုတိုက်တဲ့ဘယ်လိုစစ်စီရေးလှုပ်ရှားမှုမှမဆိုဘယ်လာရုစ်ကပါဝင်လိုက်မယ်မဟုတ်ဘူးလို့သူကပြောခဲ့တာပါ။ဒါပေမဲ့ February 24ရက်နေ့ကရုရှားသမ္မတပူတင်နဲ့တွေ့ဆုံပြီးဘယ်လာရုစ်ကိုရုရှားတပ်တွေအတွက်ခြေကုပ်စခန်းဖြစ်အသုံးပြုခွင့်ပေးခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကလှုပ်ခဲ့တဲ့ဖွဲ့စည်းပုံပြုပြင်ပြောင်းလဲရေးလူမှုစာနာခံယူပွဲမှာရုရှားရဲ့တပ်တွေကိုဘယ်လာရုစ်ပေါ်ချထားရေးနဲ့နျူကလ িয়ার လက်နက်ချထားရေးအတွက်မဲ65ရာခိုင်နှုန်းနဲ့အတီးဖြစ်ခဲ့ပါတယ်။အစောပိုင်းကတခြားနေရာမှာကျင်းပမှုတောင်းဆိုခဲ့ပေမဲ့ရုရှားနဲ့ဘယ်လာရုစ်နိုင်ငံမှာငြိမ်းချမ်းရေးဆွေးနွေးဖို့ယူကရိန်းကသဘောတူလိုက်ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတော့ငြိမ်းချမ်းရေးဆွေးနွေးရဲ့ပေါ်တန်တရားရှိနေပါတယ်။ဘယ်လာရုစ်တပ်တွေကဝင်ရောက်တိုက်ခိုက်ခဲ့ရင်နောက်ထပ်စစ်မျက်နှာတစ်ခုကိုဖွင့်ပြီးယူကရိန်းရဲ့အနောက်မြောက်ပိုင်းနဲ့ဗဟိုပိုင်းကိုတိုက်ခိုက်ချလိုက်မယ်လို့အမေရိကန်ထောက်လှမ်းရေးကခန့်မှန်းထားတာပါ။အထူးသဖြင့်ထောင်ပေါင်းများစွာသောစစ်ဘေးဒုက္ခသည်တွေရှိနေတဲ့လိမျိုးဟာအန္တရာယ်ရှိလာနိုင်ပါတယ်။ဗလာနိုင်ငံတဲကိုဝင်ရောက်နိုင်ဖို့စစ်ဘေးဒုက္ခသည်တွေဟာနှစ်ရက်ကြာစောင့်ဆိုင်းကြရပါတယ်ရုရှားရဲ့ဒုံးကျည်ရန်ကဝေးနိုင်တဲ့ယူကရိန်းနောက်ပိုင်းနယ်စပ်အနီးကရွာတွေကိုရှောင်ရဖို့ ယူကရိန်း NGO တွေကိုအကြံပေးထားပါတယ်။ပိုလန်၊ဆလိုဗကီးယားနဲ့ဟန်ဂရီနယ်ဇတ်ရှိရွာတွေဟာနိုင်ငံမှုရလုံခြုံနိုင်တယ်လို့ယူဆကြပါတယ်။ရိုဟင်ဂျာတွေအပေါ်လူမျိုးသုံးတပ်ဖြတ်မှုဆွဲဆိုခြင်းနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံးမှာတောက်ကြနေကမြန်မာနိုင်ငံရဲ့တင်ပြချက်အပေါ်ဂမ်ဘီယာနိုင်ငံကအခုသတင်းကြေညာနေတဲ့အချိန်မှာခြေပလျှောက်လဲနေပါတယ်။ဂမ်ဘီယာနိုင်ငံရဲ့တောင်းဆိုချက်အရပြီးခဲ့တဲ့ကြားနာပွဲမှာမြန်မာနိုင်ငံပေါ်ကြားပြန်ညွှန်ကြားချက်တက်ကိုတရားရုံးကထုတ်ပြန်ပေးခဲ့ရမှာအဲ့ဒီတော့ကတင်ပြချက်တွေကိုပဲမြန်မာနိုင်ငံကယခုထပ်မံတင်ပြခဲ့တာကြောင့်အခုချိန်တရားရုံးရဲ့ဆုံးဖြတ်ချက်ကလည်းမပြောင်းလဲသင့်ဘူးလို့ဒုတိယနေ့မှာဂမ်ဘီယာကရှောက်ထားခဲ့ပါတယ်။နောက်ကြနေ့တော့ကမြန်မာကရှောက်ထားခဲ့ရမှာအဲ့ဒီဂမ်ဘီယာရဲ့ရှောက်ထားချက်ကိုအဓိကထားခြေပပြောဆိုခဲ့တာပါ။ဂျာပြစီမံဆောင်ရွက်ချက်မိန့်ဟာအဆုံးဖြတ်မဟုတ်တဲ့အပြင်အစပြိုးတဲ့အချက်လည်းမဟုတ်ဘူးလို့မြန်မာဘက်ကဆိုပါတယ်။အခုအစ်စ်မှာစဉ်းစားနေတဲ့အချက်တွေအတွက်ဆုံးဖြတ်ချက်လည်းမဟုတ်ဘူးလို့မြန်မာကပြောခဲ့ပါတယ်။ဂမ်ဘီယာကမြန်မာရဲ့ရှောက်ထားချက်ကိုဒီကနေ့ခြေပလျှောက်လဲနေတာဖြစ်ပါတယ်။မြန်မာစစ်တပ်ကအသုံးပြုနေတဲ့လေရင်စီကိုပိတ်ဆို့အရေးယူဖို့ဂျိတိန်ပါလီမန်အမတ်တွေကတောင်းဆိုလိုက်ကြပါတယ်။နိုင်ငံရေးပါတီ၉ပါတီနဲ့ပုဂ္ဂလိကအမတ်စုစုပေါင်း55ယောက်ကအစိုးရကိုအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။လူနည်းစုတိုင်းရင်းသားပြည်နယ်တွေမှာအရက်သားတွေကိုရောပြွန်းဘုံကျဲခြင်းအပြင်မြန်မာစစ်တပ်ဟာလူသားမျိုးနွယ်အပေါ်စော်ကားတဲ့ရာဇဝတ်မှုကျူးလွန်နေပါတယ်။လေရင်သုံးလောင်စာစီကိုပိတ်ဆို့အရေးယူတာကြောင့်လေရင်တွေကိုအသုံးပြုလို့မရတော့ပဲဘုံကျဲတာလည်းရက်သွားပါလိမ့်မယ်လို့အဆိုတင်သွင်းသူပါလီမန်အမတ်ရူရှာနာရာအလီကဆိုပါတယ်ဒီဆိုမှာမြန်မာနိုင်ငံစစ်တပ်ကိုနိုင်ငံတကာရာဇဝတ်မှုခုံရုံးတင်ဖို့နဲ့အပြည်ပြည်ဆိုင်ရာတရားရုံးရောက်ရိုဟင်ဂျာတွေပေါ်လူမျိုးသုံးသတ်ဖြတ်မှုဆွဲဆိုချက်မှာပြည်ထိုင်နိုင်ငံကပါဝင်ဆောင်ရွက်ဖို့လည်းတောင်းဆိုထားပါတယ်လောင်စာစီတင်ဖို့ရမှာပါဝင်နေကြတဲ့တင်မော့ကုမ္ပဏီအမောက်ခံကုမ္ပဏီဝန်ဆောင်မှုကုမ္ပဏီတွေအပါအဝင်မြန်မာစစ်တပ်ကိုရောင်းချပေးနေတဲ့မြန်မာနဲ့ဗြိတိရှကုမ္ပဏီတွေကိုပိတ်ဆို့ရေးယူဖို့လိုအပ်နေပါပြီလို့ Burma Campaign UK ရဲ့ Saw All COU မှ Karen Voltersson ကပြောပါတယ
် VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ5.19 kHz 15.53ညာလိုက်တိုမီတာ25 kHz 11.83ညာလိုက်တိုမီတာ32 kHz 9.35တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 15.95ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တနင်္လာနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်စီကရွှေနဲ့ဒေါ်လာငွေတွေရယူခဲ့တဲ့ဆိုပြီးဒေါ်အောင်ဆန်းစုကြည်အဖို့ဆွဲဆိုထားတဲ့အဂတိလိုက်စားမှုဟာအမှုမြောက်တယ်လို့တရားရုံးကဒီကနေ့ဆုံးဖြတ်ပါတယ်။ NLD အစိုးရလက်ထက်မှာရန်ကုန်တိုင်းထက်ကလုပ်ငန်းဆောင်ရွက်မှုတွေထောက်ခံပေးဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိမ်းပေးတဲ့ဒေါ်လာငွေ6သိန်းနဲ့အခောက်ရွှေ9ပိတ်သာလက်ခံရယူတယ်ဆိုပြီးဒေါ်အောင်ဆန်းစုကြည်ကိုဆွဆွဲခဲ့တာပါ။တရားရုံးကဒီလိုဆွဲချက်လက်ခံလိုက်တာကြောင့်လာမယ့်အပတ်ရုံချင်းတွေကနေစတင်ပြီးဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ရှောက်လက်ချက်ပေးဖို့ရှိနေပါတယ်။နေပြည်တော်နဲ့ရန်ကုန်မှာဒေါက်ခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်လို့မြေနေရာရယူတဲ့ဆိုတဲ့အဂတိအမှုဆွဲချက်ကိုလည်းဒီကနေ့စစ်ဆေးပါတယ်။တအောင်ဆန်းစုကြည်ရှင်းနေတွေကိုမီဒီယာကမပြောရဘူးဆိုပြီးတော့စစ်ကောင်စီဘက်ကပုံမထုတ်တားမြစ်ထားတာမျိုးဆက်သွယ်မေးမြန်းလို့မရပါဘူး။တအောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အဂတိအမှုတွေမှာဥပဒေပါပြဋ္ဌာန်းချက်နဲ့မကန့်ညီသလိုတအောင်ဆန်းစုကြည်ကိုဖမ်းဆီးပြီးတော့ပိုင်ဆိုင်မှုတွေထိန်းသိမ်းစေမှာလဲလက်ပေးတယ်လို့ဆွဆွဲထားတဲ့ရွှေနဲ့ဒေါ်လာစင်းတွေမပါဝင်ဘူးလို့ထောက်အောင်ဆန်းစုကြည်ရှင်းနေရဖက်ကတရားရုံးကိုရှောက်လွှဲခဲ့တယ်လို့သိရပါဗယ်တကယ်လို့အဂတိလိုက်စားမှုတပ်ဖြည့်ဥပဒေ55နဲ့အပြည့်ရှိတယ်လို့တရားရုံးကပြစ်ဒဏ်ချမှတ်မယ်ဆိုရင်အမြင့်ဆုံးပြစ်ဒဏ်1095နှစ်အထိကြာခံရနိုင်ပါတယ်မနက်ဖြန်မှာတော့ရဟယင်ငါရမှုဝယ်ယုံမှုနဲ့ဆိုင်တဲ့အဂတိလိုက်စားမှု၅မှုကိုဆက်လက်စစ်ဆေးသွားမှာပါစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီကတောင်ဆန်းစုကြည်အပေါ်လောလောဆယ်အထိအမှုပေါင်း16မှုနဲ့တရားစွဲခဲ့ပြီးတော့၅မှုအတွက်1096နဲ့ပြစ်ဒဏ်ချမှတ်ထားပါတယ်ရုရှားနိုင်ငံရဲ့မိဖက်အိန္ဒိယနိုင်ငံဟာအမေရိကန်နိုင်ငံနဲ့ပါဆက်ဆံရေးတိုးတက်နေတဲ့အတွက်ယူကရိန်းအချက်အတဲမှာတန်တမာရေးအခက်ခဲဆုံးအခြေအနေနဲ့ရင်ဆိုင်နေရပါတယ်ယူကရိန်းကိုကျူးကျော်နေတဲ့ရုရှားရဲ့လုပ်ရက်အပေါ်ရှုံချဖို့နဲ့အရေးပေါ်ကုလသမဂ္ဂထုတ်တွင်ညီလာခံခွင့်ယူဖို့ကိစ္စနဲ့ရမှာလဲအိန္ဒိယကမဲမပေးပဲကြားနေခဲ့တာပါတရုတ်နိုင်ငံနဲ့အိန္ဒိယဆက်ဆံရေးတင်းမာလာချင်းသူ့ဘက်ကရက်တည်ပြီးတော့လက်နက်ရောင်းချပေးခဲ့တဲ့မိဖက်ရုရှားကိုပစ်ပယ်လိုက်တာမျိုးမဖြစ်ချင်တာကြောင့်အိန္ဒိယကအခုလိုအခက်တွေ့နေတာလို့နိုင်ငံရေးသုံးသပ်သူတွေကပြောပါတယ်ဒါပေမဲ့လည်းတရုတ်ကိုရင်ဆိုင်ဖို့အနောက်မဟာမိတ်တွေလိုအပ်နေတာကြောင့်လည်းအိန္ဒိယအစိုးရအနေနဲ့ယူကရိန်းအရေးမှာခုလိုကြားနေဖို့အခက်တွေ့နေရတာလို့စောင့်ကြည့်သူတွေကသုံးသပ်ပါတယ် ရုရှားစီကလက်နက်65ရခိုင်နှုန်းလောက်ဝယ်ယူနေရပြီးသူ့ကိုအားကိုးနေရတယ်ဆိုပေမဲ့တရုတ်ကိုရင်ဆိုင်ရေးရေရှည်ကြည့်မယ်ဆိုရင်တော့အနောက်မဟာမိတ်တွေလိုအပ်တယ်လို့ New Delhi မြို့က Observer Research Foundation မဟာဗျူဟာနယ်သုတေသနဌာနအကြီးအကဲ Harsh Pant ကပြောပါတယ်။ရုရှားအရေးကုလသမဂ္ဂအဖွဲ့ဝင်တွေတညီတညွတ်တဲ့တုံ့ပြန်မှုလို့ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းခဲ့ပေမဲ့လို့အိန္ဒိယကမဲမပေးဘဲနဲ့ကြားနေခဲ့တာပါ။ New Delhi မြို့မှာရှိတဲ့ရုရှားတန်ယုံကတော့ဒါဟာအိန္ဒိယရဲ့လွတ်လပ်မျှတတဲ့ရည်တည်ချက်ဖြစ်တယ်ဆိုပြီးကြိုဆိုခဲ့ပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအလုံးအနေနဲ့တိုင်းပြည်တစ်ခုရဲ့အချုပ်အခြာအာဏာကိုလေးစားမှုရှိဖို့ရုရှားအနေနဲ့တန်တမာရေးစကပိုင်းစီပြန်သွားရုံကလွဲပြီးတော့တခြားရွေးချယ်စရာနေလားမရှိဘူးလို့အိန္ဒိယအစိုးရကတော့တွဲဝိုက်စွာဝေဖန်ခဲ့ပါတယ်။ကမ္ဘာဖလားဘောလုံးပွဲမှာရုရှားအသင်းရဲ့အနာဂတ်ကအမြင်မရဖြစ်နေပါတယ်။ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကဂျာနီနိုင်ငံတစ်ခုမှာရုရှားအသင်းကိုကစားခွင့်ပြုမဲ့တင်းလာတဲ့အစည်းအဝေးကိုပြန်ဖက်အသင်းတွေကလက်မခံပယ်ချခဲ့တာကြောင့်အခြေအနေတွေကမောက်ကမဖြစ်နေတာပါ။ယူကရိန်းကိုတွေးထွက်တန်ယူကျူးကျော်နေတဲ့ရုရှားကိုအပြင်းထန်ဆုံးတိုက်ခတ်ဖို့စဉ်းစားနေတယ်လို့ FIFA ကပြောပါတယ်။ဒါပေမဲ့လည်းကျူးကျော်မှုနဲ့ပတ်သက်ပြီးတော့၃ရက်ကြာနှုတ်ဆက်နေခဲ့ပြီကမှရုရှားအလံတော်နဲ့နိုင်ငံတော်တချင်းတည်ဆုံမှုကိုတားမြစ်မထားတဲ့ဂျာနီနိုင်ငံတစ်ခုမှရုရှားအသင်းကိုကစားခွင့်ပြုမယ်လို့ FIFA ကကြေညာခဲ့တာပါ။ရုရှားကိုချန်လက်ထားနိုင်ခြင်းနဲ့ပတ်သက်ပြီးတော့အခြားအားကစားအဖွဲ့အစည်းတွေနဲ့ဆွေးနွေးနေတယ်လို့လည်း FIFA ကပြောပါတယ်။ဒါပေမဲ့လည်း FIFA ရဲ့ကြေညာချက်ထွက်လာပြီးမိနစ်ပိုင်းမှာပဲမော်စကိုမှာရုရှားအသင်းနဲ့မတ်လ24ရက်နေ့မှာကမ္ဘာဖလားခြေစစ်ပွဲကစားဖို့ရှိတဲ့ပိုလန်အသင်းကဖင်နိုင်ငံမှာပဲဖြစ်ဖြစ်ဘာနာမပဲပြောင်းပြောင်းရုရှားအသင်းနဲ့တော့မကစားနိုင်ဘူးလို့ပြောပါတယ်။အင်္ဂလန်၊ဆွီဒင်နဲ့ချက်သမရနိုင်ငံကဘောလုံးအသင်းတွေလည်းအလားတူတုံ့ပြန်ပါတယ်။ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 ဦးဆောင်တဲ့ကမ္ဘာအခြေခံလမ်းပန်းဆက်သွယ်ရေးအစည်းအဝေးမှာအမေရိကန်နဲ့အတူပူးရဲလုပ်ကိုင်မှုဆန္ဒရှိကြောင်းတရုတ်နိုင်ငံကပြောပါတယ်။တရုတ်တို့ရဲ့ကမ္ဘာလမ်းစီမံကိန်းမှာပါဝင်ဖို့အမေရိကန်ကိုဖိတ်ခေါ်ကြိုဆိုကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ဟီကတင်လာနေမှာပြောဆိုခဲ့တာပါ။အမေရိကန်တို့ရဲ့ B3W အစီအစဉ်မှာပူးပေါင်းပါဝင်ဖို့ဆန္ဒရှိပါတယ်လို့ဝန်ကြီးဝမ်ဟီကအမေရိကန်တရုတ်ပုံမှန်ဆက်ဆံရေးတည်ဆောက်မှုအနေ90ပြည့်အထိမ်းအမှတ်ဗီဒီယိုနဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။စီးပွားရေးအင်အားကြီး9နိုင်ငံရဲ့ဒီအစီအစဉ်ကိုတော့2013ခုနှစ်မှာစတင်ခဲ့တဲ့တရုတ်သမ္မတရှီဂျင်းပင်ရဲ့ကမ္ဘာလမ်းစီမံကိန်းနဲ့အပြိုင်လဲတစ်ခုအဖြစ်ရှုမြင်ကြပါတယ်။
နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်တန်းနဲ့နန်းလာလို့တင်ပြပေးကြကြတာပါခင်ဗျာ။ View American အတန်ကနေတင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရယ်။အခုသတင်းပေးပို့ချက်တွေကိုမတင်ပြခင်မှာ ICJ တရားရုံးမှာအခုကျွန်တော်တို့အတန်လွှင့်နေတဲ့အချိန်မှာပြုတ်လုံနေတဲ့ဂျာနာပွဲအကြောင်းနောက်ဆုံးအခြေအနေကိုပြောပြလိုပါရယ်။ရိုဟင်ဂျာတွေပေါ်လူမျိုးရုံးတပ်ဖြတ်မှုဆွတ်စင်ပေါ်မှာတောက်ကြာနေဒီကနေ့မြန်မာနိုင်ငံရဲ့တင်ပြဒီခါမှာခင်ဗျာတောက်ကြနေကမြန်မာနိုင်ငံရဲ့တင်ပြချက်ပေါ်ဂမ်ဘီယာနိုင်ငံကအခုသတင်းကြေညာတဲ့အချိန်မှာခြေပလျှောက်လဲသွားပါတယ်ဂမ်ဘီယာကလျှောက်ထားရမှာမြန်မာတင်ပြခဲ့တာကအရင်တင်ပြခဲ့တာတွေကိုပဲတင်ပြတာကြောင့်အနည်းငယ်ပဲတင်ပြပါမယ်လို့အစချစ်ပြီးဂမ်ဘီယာကိုမြန်မာကမိဘခိုင်းတဲ့အတိုင်းလုပ်တဲ့ကလေးလို OIC ရဲ့ခန်းစီချက်အရာလောက်တာမဟုတ်ကြောင်းအထောက်ထားတွေတင်ပြသွားခဲ့ပါတယ်အဓိကအကြောင်းကလူမျိုးတုံးလှုပ်ရများဆန်ရနိုင်ငံတကာသဘောတူညီချက်မှာသဘောတူခဲ့သလိုမြန်မာကမထိမ့်သိမ့်ပဲချိုးဖောက်တာဖြစ်တယ်လို့ပြောသွားပါတယ်ဒါအပြင်ဒီအမှုမှာအဓိကကြတာကလူမျိုးတုံးလှုပ်ရများဆန်ရသဘောတူညီချက်ဖြစ်ပြီးနိုင်ငံတကာဥပဒေဓလေ့ထုံတမ်း Customary International Law မဟုတ်ဘူးလို့ပြောပါတယ်လူမျိုးတုံးသဘောတူညီချက်အရာအခြားနိုင်ငံသားဖြစ်မှုမဖြစ်မှုနဲ့မဆိုင်ပဲဘယ်လူမျိုးအပေါ်မဆိုလူမျိုးတုံးလှုပ်ရက်တွေကျွလွင်ရင်အကျုံးဝင်ကြောင်းလူမျိုးတုံးတပ်ဖြတ်မှုတွေဟာကိုယ်နိုင်ငံသားနဲ့လူနည်းစုတွေအပေါ်ကျွလွန်နိုင်ကြောင်းလူသားမျိုးနွယ်ရဲ့လူသားတယောက်အပေါ်မှာနိုင်ငံနဲ့မဆိုင်ပဲအစော်ကားမခံရဖို့အာမခံတဲ့လူခွင့်ရေးပါရှိကြောင်းအရင်ဆုံးဖြတ်ချက်တွေကိုကိုကာပြီးတင်ပြသွားပါတယ်မြန်မာဟာပြဋ္ဌာန်းချက်၈ကိုထပ်မံကိုကာပြီးလူခွင့်ရေးချိုးဖောက်မှုတွေအတွက်ခေါင်းဆောင်ဖို့စူးစမ်းတာဖြစ်တယ်လို့လည်းခြေပသွားပါတယ်ပြဋ္ဌာန်းချက်၈ဟာအဲ့ဒီတုန်းကကုလသမဂ္ဂအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေအတွက်ရေးဆွဲထားခဲ့တာဖြစ်တယ်လို့လည်းရှင်းလင်းတင်ပြသွားခဲ့ပါတယ်ခင်ဗျာအခုတော့သတင်းလွှာတွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့ရန်ကုန်နဲ့မန္တလေးမြို့တွေကဆန္ဒပြပွဲသတင်းတွေနဲ့စကြရအောင်ပါမြန်မာနိုင်ငံအတွင်းရန်ကုန်မန္တလေးမြို့အပါအဝင်မြို့တချို့ကအာဏာသိမ်းမှုစန့်ကျင်ရေးလျှက်တပြက်ဆန္ဒပြမှုတွေမှာယူကရိန်းကိုရုရှားကျူးကျော်မှုအပေါ်ကန့်ကွက်ရှုတ်ချတဲ့စာသားတွေကိုပါကန့်ဆောင်ဆန္ဒပြခဲ့ကြပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုမဆုမွန်ကပြောပြပေးမှာပါခင်ဗျာ
ရန်ကုန်မှာဒီကနေ့ဖေဖော်ဝါရီလ28ရက်နေ့မနက်ပိုင်းကအဖိနှိတ်ခံပဲရှိတဲ့ဘာသာလူမျိုးမကွဲပြားဘူးဆိုတဲ့ ခေါင်းစည်းစာရန်တွေကင်ဆောင်ပြီးရန်ကုန်လူထုတပိတ်အဖွဲ့ကဦးဆောင်ပြီးတော့လျှက်ရပြက်ဆန္ဒပြခဲ့ကြပါတယ်။စစ်အာဏာသိမ်းမှုစန့်ကျင်မှုတွေကိုစစ်တပ်ကနေအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်ရန်ကုန်မှာပထမဦးဆုံးကြာဆုံးခဲ့မှုနှစ်ပတ်လည်အဖြစ်နဲ့ဆန္ဒပြနေကြတာပါ။စစ်ကောင်စီရဲ့ပစ်ခတ်ဖြိုခွဲမှုကြောင့်ရန်ကုန်မှာကြာဆုံးခဲ့ကြရတဲ့ကိုညင်ကြီးအောင်ထက်နိုင်မောင်စင်လင်းထက်ကိုဟိန်းထွအောင်ဆီယာမဒေါ်တင်ရွေရီတို့ကြာဆုံးတဲ့တနှစ်ပြည့်လည်းဖြစ်ပါတယ်။ဖေဖော်ဝါရီလ28ရက်နေ့မနေ့ကလည်းကြောက်ခစ်ကိုမှောက်ပြစ်ဆိုတဲ့ခေါင်းစဉ်နဲ့စရောက်ချုပ်ရေးဒေသအဖြစ်သတ်မှတ်ထားတဲ့တောင်တကုံမြို့နယ်မှာတော်လန်သွေးမကုံတောင်တကုံတပိတ်အင်အားစုကဥဆောင်ပြီးဆီယာနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အဲ့ဒီဆန္ဒပြပွဲမှာယူကရိန်းပြည်သူတွေနဲ့အတူရက်တီကြောင့်ကိုလည်းဖော်ပြခဲ့ကြတယ်လို့ဆန္ဒပြပွဲဥဆောင်သူတဦးက VOA ကိုအခုလိုပြောပြပါဗျ
။ဒီမိုကရေစီကိုတည်ဖယ်ပြီးတော့လက်နက်ကန်ဒီလူစုပေါ်ရောအာနာရှင်လူတို့ကကျွန်တော်တို့ဒီဒီမိုကရေစီကိုလက်နက်ကန်ချင်းချောက်တာမျိုးတွေမတရားလက်နက်နဲ့အနိုင်ကျင့်နဲ့လုပ်ရရင်ကျွန်တော်တို့ကန့်ကွက်တယ်ပေါ့နော်။အဲပြီးတော့ကျွန်တော်ယူကရိန်းနဲ့ဟိုရုရှားနဲ့ကတော့ကျွန်တော်ဒီမြမအရေးမှာဝန်ရှုပ်ခဲ့နေတယ်လေ။ဒီမိုကရေစီသဘောတရားရကြည့်မှာကျွန်တော်ယူကရိန်းရဲ့ဒီလိုဘက်ကနေကျွန်တော်တို့ရက်တည်နေပေါ့ဗျာအဲ့ဒီကြောင့်ကျွန်တော်တို့ယူကရိန်းနဲ့တူတူကျွန်တော်တို့တတိယအသားရှိတာကျွန်တော်တို့ထုတ်ဖော်ပြတာပေါ့နော
်မန္တလေးမြို့မှာလည်းစစ်ကောင်စီရဲ့စစ်ဆေးတင်းကျပ်မှုတွေကြားကပဲဒီကနေ့နေ့လယ်ပိုင်းကအမျိုးသမီးတွေဦးဆောင်တဲ့ဆီယာနာသိမ်းမှုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်နိုင်ငံတွင်းကဆီယာနာသိမ်းမှုကိုစန့်ကျင်ဆန္ဒပြကြသလိုလက်ရှိမှာဖြစ်နေတဲ့ယူကရိန်းနဲ့ရုရှားစစ်ပွဲမှာလည်းယူကရိန်းပြည်သူတွေဘက်ကရက်တည်ကြောင်းကိုထဲသွင်းဆန္ဒပြခဲ့ကြတယ်လို့မန္တလေးတပိတ်တက်ကြွလှုပ်ရှားသူမတ်ချမ်းကပြောပြပါတယ်
။ဆွချောင်းကတော့ဒီကျွန်တော်တို့ဒီမြန်မာပြည်မှာရမို့ပေါ့နော်ဒီယူကရိန်းမှာလည်းဆိုစစ်ပွဲကြီးဖြစ်ပြီးတော့ဆွချောင်းရတဲ့လူတွေအတွက်ပေါ့အဓိကရတယ်ဟုတ်။စိတ်ကြည့်လူတွေနဲ့တူဒီဒီဆွချောင်းကြည့်လူတွေနဲ့တူဟိုနော်စက်တားရက်တည်ပါလေဆိုတဲ့အသေးစိတ်လေးပါဟုတ
်။မန္တလေးမြို့မှာစစ်ကောင်စီတပ်တွေရဲ့လုံခြုံရေးအင်အားတွေကတိုးမြင့်ထားစေဖြစ်ပြီးတော့ဖမ်းဆီးမှုတွေနဲ့စစ်ဆေးမှုတွေကလည်းဆက်ရှိနေတယ်လို့မတ်ချမ်းကပြောပြပါတယ်
။အစီအစီရတော့မန္တလေးမြို့လုံးဖမ်းဆီးတိုက်ပြီးတော့ဆင်နေတဲ့အခြေအနေပါတော့။ရောက်သွားရတော့မရှိပါဘူး။ဆိုပြီးတော့တူလာတဲ့အခြေအနေပါ။ကိုကျွန်တော်တို့လည်းစာဝါဟိုကိုကြွအောင်လို့လည်းစာသွားရောကိုကြွအောင်လို့ကိုကိုလိုနဲ့ပတ်သက်ပြီးတော့စာဝါအဲစာသွားရတဲ့လူတွေပေါ့နော်သူနဲ့ပတ်သက်ပြီးတော့ဒီလိုထက်ပြီးတော့သူတို့ဘိုင်းနေလဲကျွန်တော်တို့လည်းမသိရဘူးပေါ့နော်ကျွန်တော်တို့လည်းဒီဒီနေ့ပြည်ပြော်လောရဘယ်သူတွေလိုက်ပြောသူအဆက်ဆက်ဒီလူတွေလိုက်နေမှာကျွန်တော်တို့မသိရဘူးပေါ့အဲ့ဒါရရနေပြီးတော့မှဒါနည်းနည်းလေးထုတ်ပြီးတော့ဆက်ရထုတ်ခရရတယ်ဟု
တ်2021ခုနှစ်ဖေဖော်ဝါရီလ28ရက်နေ့ကပြစ်ခတ်ဖြုတ်ခွဲမှုကြောင့်ပြည်သူ၄ဦးကြာဆုံးခဲ့ရပြီးအများအများဒဏ်ရာရခဲ့တဲ့ဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတစ်နှစ်ပြည့်အဖြစ်နဲ့တနင်္လာရီတိုင်းလောင်းလုံမြို့နယ်မှာဒီကနေ့မနက်ပိုင်းမှာလဲခြိတက်ဆန္ဒပြခဲ့ကြပါတယ်ဒီကနေ့ဆီယာနာသိမ်းမှုဆန္ဒပြပွဲမှာမြမရဲ့ဆီယာနာသိမ်းမှုစန့်ကျင်ဆန္ဒပြတာအပြင်ယူကရိန်းပြည်သူတွေနဲ့တသားတည်းရှိကြောင်းပြသတဲ့အနေနဲ့ We stand with Ukraine ဆိုတဲ့စာတမ်းတွေကိုပါကင်ဆောင်ပြီးဆန္ဒပြခဲ့ကြတာပါမြမနဲ့ယူကရိန်းပြည်သူတွေရဲ့လွတ်လပ်ခွင့်နဲ့ရပိုင်ခွင့်တွေကိုအပြည့်အဝလေးစားလိုက်နာဖို့နဲ့မြမနဲ့ယူကရိန်းပြည်သူတွေနဲ့အတူတသားတည်းရပ်တည်ကြောင်းကိုလည်းမြမနိုင်ငံဆိုင်ရာပြင်သစ်တရုံကဒီကနေ့ထုတ်ပြန်ခဲ့ပါတယ်ဖေဖော်ဝါရီလ26ရက်နေ့ကလည်းကချင်ပြည်နယ်ကစစ်ဘေးရှောင်လူငယ်တွေစုပေါင်းပြီးယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားကိုရှုံချပြီးယူကရိန်းပြည်သူတွေနဲ့အတူရက်တီကြောင်ဖော်ထုတ်ပြသတဲ့လှုပ်ရှားမှုတစ်ခုလုပ်ခဲ့ကြပါတယ်။ဒီမိုကရေစီရဲ့လှုပ်ရှားသူတွေဘက်ကအခုလိုယူကရိန်းကိုရုရှားကျူးကျော်မှုကန့်ကွက်ကြောင်ထုတ်ဖော်ဆန္ဒပြချိန်မှာပဲအာဏာသိမ်းစစ်ကောင်စီကတော့ရုရှားအချုပ်အခြာအာဏာတည်တံ့မှုနဲ့ကမ္ဘာငြိမ်းချမ်းရေးထိန်းချုပ်ဖို့လုပ်ရက်အဖြစ်နဲ့ရုရှားရဲ့လုပ်ရက်အပေါ်ထောက်ခံပြောဆိုထားပါတယ်ရှင်။
မဆုံမွန်တင်ပြပေးခဲ့တာပါခလားအခုဆက်ပြီးတော့ရှမ်းနယ်ကယားပြည်နယ်ကတိုက်ပွဲသတင်းကိုလည်းပြောပြပါဦးမယ်ရှမ်းနယ်ကယားနယ်စပ်မိုးပြဲမြို့နယ်တိုက်ပွဲတွေအတွင်းအရသာစစ်ပြေးဒုက္ခသည်တွေကိုပါတိုက်ခိုက်ခံရလို့ထိခိုက်တေဆုံးမှုတွေရှိနေပါတယ်စစ်ပြေးဒုက္ခသည်တွေရဲ့ယာယီစခန်းကိုလေကြောင်းနဲ့တိုက်ခိုက်တာတွေရှိသလိုရိတ်ခါပြန်ယူတဲ့ဒေသခံတို့ပြစ်ဒဏ်ခံရတာတွေရှိတယ်လို့ဒေသခံတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့နန်းလောင်ကပြောပြပေးမှာပါခင်ဗျာ
ရှမ်းကယားနယ်စပ်မိုးပြဲမြို့နယ်နဲ့ဒီမော့ဆိုမြို့နယ်နေရာတချို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်တွေအကြားဖေဖော်ဝါရီလ16ရက်နေ့ကလေးကဒီကနေ့အထိနေ့စဉ်လုံးလုံးပြစ်ခတ်တိုက်ခိုက်မှုတွေရှိနေပါတယ်။တိုက်ပွဲတွေအတွင်စစ်ကောင်စီကလက်နက်ကြီးတွေနဲ့ဥတီယာမရှိပြစ်ခတ်နေတယ်လို့လေကြောင်းနဲ့ပါတိုက်ခိုက်နေတာကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးကြရပါတယ်။မ မူပြဲတည်တာမှာရင်လက်ရှိအဖြစ်စစ်ပြေးဒုက္ခတဲ့တထောင်ကျော်ရှိနေပြီးတနေ့ထက်တနေ့ပုံမတိုးလာနေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။ရက်ကြာလာတာနဲ့အမျှဆန်းစီစားအခြေခံစာနာရိတ်ခါတွေပါပြက်လက်လာတယ်လို့လည်းပြောပါတယ်။ဖေဖော်ဝါရီလ29ရက်နေ့မနေ့ကတော့ဒေသခံတချို့နေရပြန်ပြီးတော့စာနာရိတ်ခါပြန်ယူတဲ့အခါမှာစစ်သက်စစ်ကြောင်းနဲ့တိုးပြီးတော့လေဦးတိသက်ခံရတယ်လို့အကူအညီပေးနေသူတို့က VOA ကိုပြောပါတယ
်။ဘရင်ပိတာဖြစ်တာဟုတ်တာတောင်းကျော်ပါတော့အဲ့ဒီမူပြဲနောက်ဖက်ချမ်းမှာသူရဲ့ဒီချောင်းပေါ့နော်ဒါမဲ့သူထချောင်းလည်းဒီလက်ရှိတယ်ပေါ့လော့တဲ့မူပြဲနေချောင်းလည်းဒီကတော့မကျန်လာတဲ့လူတွေများပါတယ်အနည်းငယ်ဒီကပြန်လာတဲ့လူတွေရှိတယ်အဲ့ဒါစစ်ကြောင်းနဲ့သူတို့ဒီကကြောင်းနဲ့သူတို့ကမှဒီစစ်သားခံရတဲ့လူတွေရှိတာပေါ့နော်
ရွှေရင်မင်္ဂလာကျေးရွာဖက်မှာစစ်ကြောင်းသွားလာနေတဲ့စစ်သက်တွေနဲ့တိုးပြီးတော့ရိတ်ခါပစ္စည်းပြန်ယူတဲ့အရတားပြည်သူတို့နဲ့တောင်ယာသွားတဲ့အရတားပြည်သူတို့အုံပစ်သက်ခံရတာလို့ပြောပါရယ်။ဒါအပြင်ရှန်ကရနယ်စပ်ဒီမော့ဆိုမြို့နယ်အနောက်ဘက်ကျမ်းရာရီစစ်ဆောင်စခန်းရှိရာလိုပါကိုကျေးရွာမှာမနေ့ကစစ်လေရင်နဲ့ဘုံကျဲတိုက်ခိုက်ခံရတယ်လို့စစ်ပြေးဒုက္ခသည်တွေကိုအကူအညီပေးနေသူတို့ကပြောပါရယ်။
ဒီတောင်ပိုက်ခိုက်သူကြောင့်သူကတုံ့ပြန်နေရတဲ့ခါကျတော့အဲသူစီပြီးချောင်းဒီသားဆိုလေသူတို့ကဒီစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဆိုလေသူရင်မှုတွေထောက်ချတာတွေဘာမျိုးလဲဘာ။နောက်ပြီးအမနိညမနစ်ပိုင်းကတော့တိတောင်အများဆုံးရှိတဲ့ဒီလိုပါသူသေးပါမှလည်းလိုပါသူတိတောင်သခန်းမှလည်းမနစ်ပိုင်းကအဲတော်ပြတ်ပြီးနေလာသေးတော့အဲ့မှာရောရင်ဆိုင်ခတ်ပြီးပေါ်တယ်အဲ့မှာလည်းသင့်ဆက်ဆွေးရတာအများကြီးပါပဲအခုဒီတိတောင်ချင်းတွေကအင်တာနက်ကိုချဲတဲ့အချိန်မျိုးပေါ့နော
်။ရှန်ကရနယ်စပ်မိုးပြဲနယ်နဲ့ဒီမော့ဆိုမြို့နယ်ကစစ်မြေပြင်ဖြစ်ခဲ့တဲ့ဒေသတွေမှာစစ်ကောင်စီတပ်တွေကနေရအတော်များများတက်ဆွဲချထိုင်ပြီးတော့စစ်ကြောင်းလှုပ်ရှားနေတာလို့ဒေသခံတွေကပြောပါရယ်ဒီလိုအခြေအနေမှာစစ်ပြေးဒုက္ခသည်တွေဟာနေရရင်မပြောင်းနိုင်ကြပဲထွက်ပြေးတန်းရှောင်နေရတဲ့အတွက်နေထိုင်စားသောက်မှုပိုခက်ခဲလာနေတယ်လို့မိုးပြဲဒေသစစ်ပြေးဒုက္ခသည်တို့ကပြောပါရယ
်အခုအစားနေပါလိမ့်ဆိုလည်းအဲ့မပြောင်းနိုင်ကြဘူးလေနေထိုင်ထိုးရတယ်ပေါ်ထဲမှာအိပ်ရတာလို့လက်ထဲထဲမှာအိပ်ရလို့ပေါ့နော်ပြီးဒီရပါသေးတယ်ခါကျတော့အေးချေကြီးကောင်းတယ်ဒါပေမဲ့စားဖို့တောက်ဖို့ကလည်းရှိတယ်လို့လည်းဟိုပါမနာနိုင်တော့ပဲစားတော့နေရခါကျတော့ဒီရေမရတော့ဆံနေတော့ပိုင်းတော့တော်တော်လေးအခက်ခဲဖြစ်ရပေါ့။ညစားနေရတဲ့အချိန်မျိုးကဟိုကိုရှိတာလေးနဲ့သူရှိတာလေးနဲ့အမျိုးပေါင်းပြီးတော့ဆက်စားနေရတာပေါ့
။ရှန်ကရနယ်စပ်မိုးပြဲမြို့နယ်အနောက်ဘက်ချမ်းမှာအသက်အရွယ်ကြီးသူတွေနဲ့ကလေးသင်ငယ်တွေအပါအဝင်ဆစ်ပြေးဒုက္ခတဲ့အရေးအတွက်တထောင်ကျော်ရှိတယ်လို့သိရပါတယ်။အများစုကဘေးလို့ရဆွေမျိုးအိမ်စာတင်ကျောင်းဖခင်ကျောင်းနဲ့တောတောင်တွေထဲမှာဖြစ်တယ်လို့နေထိုင်နေကြတာဖြစ်ပါတယ
်။နားလောင်တင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့စစ်တွေတက္ကသိုလ်ကကျောင်းသားသမဂ္ဂရုံးဖယ်ရှားခိုင်းခံရတဲ့တရင်ကိုပြောပြပါမယ်။ရခိုင်ပြည်နယ်စစ်တွေတက္ကသိုလ်အတွင်းမှာရှိတဲ့ကျောင်းသားသမဂ္ဂရုံးကိုအာဏာပိုင်တွေကဖယ်ရှားခိုင်းတာကြောင့်မနေ့ကဖယ်ရှားလိုက်ရတယ်လို့စစ်တွေကျောင်းသားသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။အာဏာပိုင်တွေဘက်ကတော့အဲ့ဒီကျောင်းသားသမဂ္ဂရုံးလှုပ်ထားတဲ့အဆောက်အုံဟာကျောင်းသူကျောင်းသားတွေနားနေဆောင်ဖြစ်တာကြောင့်အခုလိုဖယ်ခန့်ရတာလို့ပြောပါတယ်ရခိုင်ကပြပို့တဲ့ဒီသတင်းကိုတော့ကိုငင်းညံကပြောပြပေးမှာပါခင
်ဗျရခိုင်ပြည်နယ်စစ်တွေတက္ကသိုလ်အတွင်းမှာရှိတဲ့ကျောင်းသားတမကယုံကိုအာဏာပိုင်တွေဘက်ကဖယ်ရှားခိုင်းတာကြောင့်မနေ့ကဖယ်ရှားလိုက်ရတယ်လို့စစ်တွေကျောင်းသားတမကယာယီဥက္ကဋ္ဌကိုဖုံးပြေဖြူကပြောပါတယ
်အဲ့ဒါတော့ကိုဖိချပေးရမယ်အစားထိုးနေရပြပို့မရှိဘူးပေါ့နော်မဖိပေးဘူးဟိုကန်လန်းလုံးနေမယ်ဆိုရင်တော့သူကတော့တိုင်မှုနဲ့တိုင်ရမယ်ပေါ့အဲ့လိုမျိုးတွေတော့ပြောတာပါပဲဟုတ်ဟုတ်ဟုတ်အကုန်လုံးကိုတော့ကျွန်တော်လုံဆောင်တဲ့နေရာကိုရှေ့ပြောင်းပေးပြီဟုတ
်အခုလိုအာနာပိုင်တွေဘက်ကကျောင်းသားတမကယုံနေရာကိုဖယ်ရှားလိုက်ပင်မဲ့လဲစစ်တွေတက်ကတော့ကျောင်းသားတမကအနေနဲ့အလုပ်တွေကိုဆက်လုပ်သွားမှာဖြစ်တယ်လို့လဲကိုဖုံးပြေဖြူကပြောပါတယ်
ဟုတ်ကျွန်တော်မနေ့ညမနေ့ရောက်ပြောသလိုပဲပေါ့နော်ဒါကတော့အာနာရှင်ခက်မှာအာနာရှင်ဆန်လောက်တာပေါ့ဆိုတော့ဟိုကျွန်တော်ကတော့နောက်ပိုင်းကတော့လုံမဲ့လုပ်ငန်းတွေကိုတော့နေရာတက်တော့ချာနေပါတယ်ပေါ့နော်အတီးကြီးကတော့မပြောနိုင်သေးဘူးကိုကျွန်တော်စူပေါင်းပြီးရောဆွေးနွေးနေတော့ဝေးရှိတယ်ပေါ့နော်ဆိုတော့ဟိုတက်နိုင်တယ်မြန်ကျွန်တော်ကတော့ဟိုအရင်လုပ်ငန်းတွေကိုမရက်ပဲနဲ့ဆက်လိုက်ပြီးတော့လုပ်သွားမယ်အဲကျွန်တော်ခင်ကျွန်တော်တွေ့ပြီးတော့မှမဟုတ်ဘူးလို့တော့ပြောချင်ပါတယ်ဟုတ
်အခုလိုစစ်တွေတက်ကတော့ចောင်းသားတက်မကရုံးကိုဖယ်ရှားခိုင်းရတာဟာကျောင်းရဲ့ငကိုမူလဖွဲ့စည်းပုံအတိုင်းလှုပ်ဆောင်မှုဖြစ်တယ်လို့ဦးကျော်နိုင်ဦးစစ်တွေတက္ကသိုလ်ဌာနမှူးသင်တန်းရေးရာကပြောပါတယ်
။ကျောင်းသားသမားကပေးထားတဲ့စာအုပ်တွေကကျွန်တော်တို့ကျောင်းသားနားနေဆောင်တဲ့ကျောင်းသူနားနေဆောင်တွေဖြစ်ပါတယ်ခင်ဗျ။အဲဒါကြောင့်မို့ကျွန်တော်တို့ဦးစီးဌာနကနားနေဆောင်တွေကိုပြန်ပြီးတော့ဟိုမုံလားပုံမှန်အတိုင်းကျောင်းသားကျောင်းသူတွေနားနေလို့ရအောင်လုပ်ပေးပါဆိုပြီးတော့ကျွန်တော်တို့ညင်ကြားရှိပါတယ်ခင်ဗျ။ဟောညင်ကြားရှာဆိုတာကအဲ့လိုမျိုးကျောင်းသားနားနေဆောင်ကျောင်းသူနားနေဆောင်တွေကိုကျွန်တော်တို့ဓာတ်ပုံရိုက်ပြီးတော့တင်ရမယ့်ဟာတွေရှိပါတယ်ခင်ဗျ။တော့တက္ကသိုလ်ပြည်စီပုံမှာအဲ့လိုပြောထားပါတယ်ခင်ဗျအဲ့ဒါကြောင့်ကျွန်တော်တို့ကအဲ့ဒါတွေကိုပြန်ပြီးတော့ကျောင်းသားတွေကျောင်းသူတွေနားနေလို့ရအောင်လုပ်ပေးလုပ်ပါပါခင်ဗျအဲ့ဒါကြောင့်ဒီရတာဖြစ်ပါတယ်ခင်ဗ
ျမြန်မာနိုင်ငံမှာသမရဦးသိန်းစိန်လက်ထက်ကစပြီးနိုင်ငံရေးအပြောင်းအလဲတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်း တက္ကသိုလ်တွေမှာចောင်းသားတက်မကတွေအတွက်ရုံးခန်းနေရာတွေကိုပေးထားခဲ့တာပါအဲ့ဒီကာလမှာစစ်တွေတက္ကသိုလ်အတွင်းမှာလဲចောင်းသားတက်မကရုံးကိုအခုနေရာမှာပဲဖွင့်ခွင့်ပေးခဲ့တာပါနှစ်ထောင်နှစ်ဆယ်ခုနှစ်တုန်းကရခိုင်ပြည်နယ်အတွင်းစစ်ဆန့်ကျင်ရေးဆန္ဒပြမှုတချို့ရှိခဲ့ပြီးចောင်းသားတက်မကအဖွဲ့ဝင်တချို့လဲဖမ်းဆီးအရေးယူခံရတဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်ဒါပေမဲ့လဲနှ ရခိုင်ပြည်နယ်မှာတော့ကြီးကြီးမားမားဆန္ဒပြကန့်ကွက်မှုတွေမရှိခဲ့ပါဘူးခင်ဗျာ
ကိုညဉ့်ညံတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့ရှမ်းပြည်နယ်အတွင်းကကိုဗစ်ကူးစက်မှုအခြေအနေကိုတလဲကြည့်ရအောင်ပါမြန်မာနိုင်ငံကိုဗစ်စတုထလိုင်းကာလကုရပိုင်းနေအတွင်းမှာရှမ်းပြည်နယ်ဟာယောဂါပိုးရှိတယ်လို့တပ်ခွဲအတည်ပြုသူအများဆုံးဖြစ်နေပါတယ်တောင်ကြီးမြို့မှာယောဂါလက္ခဏာပြတဲ့ကူးစက်ခံရသူတွေရှိနေတယ်လို့ဝအုပ်ချုပ်ခွင့်ရပန်ဆန်းမြို့မှာလည်းတပ်ခွဲအတည်ပြုလ ခုနှစ်ထုတ်ပြန်ချက်အရဆိုရင်ရှမ်းပြည်နယ်ကအတီးပြူလူနာအများဆုံးရှိနေပါတယ်။၂၄နှစ်အတွင်းမှာတက်ခွဲအတီးပြူထားတဲ့လူနာဦးရေက
ကိုလက်ကိုက်ခဲတာနဲ့အတန်ဝင်တာဒီလိုလက္ခဏာတွေကြောင့်ကိုဗစ်ရှိမရှိတက်စကင်နဲ့စစ်ဆေးရင်ပေါ်စတစ်ပြန်လို့ကိုယ့်ရဲ့နေအိမ်မှာတီးတဲ့နေထိုင်ကုသနေရသူတွေလည်းရှိတယ်လို့တောင်ကြီးဒေသခံတူကပြောပါတယ်။အဲ့ဒါလေးတွေကတော့ဖြစ်များနေတယ်။ကြားရတဲ့လောက်ကိုမိတ်ဆွေတွေဓမ္မတွေတော်တော်များတယ်။သူတို့ကိုက်ကခဲတာလေးတွေပဲခံစားရတယ်။အဲ့ဒါတွေကလည်းဖီထိုးလိုက်တော့ပြတ်သားသွားတ
ဒီလိုဖြစ်မှန်းတော့မသိလိုက်ကြဘူးအဲ့လိုမျိုးတွေနဲ့ရှိနာစီချောက်စုတချို့ချောင်းစုနိုင်ယူတော့ကိုယ်လည်းနည်းနည်းကပ်ပြီးကြောက်တော့နေလို့ရောအဲ့လိုမျိုးတွေနဲ့အများကြီးပဲမျိုးတွေမှလူနေနေတော့ရှင်နေတယ်ဗျဟောတက်စီသေးကြောင်လားဒီယောဂကြောင်လားဆိုတော့နှစ်ခုလုံးပါမှာပေါ့လေအဲတမတို့အင်းကလည်းကလေးလေးဆိုအခန်းထဲကထွက်တော့ဦးလေဒီမထွက်တော့ဦးလေတမတို့လည်း
တောင်ကြီးမြို့မှာအရင်ကထက်ဆိုင်မြူရင်အတွာအလာနေသွားပြီးကိုယ်အစီအစဉ်နဲ့ကိုယ်ကယောဂထိန်းချုပ်ကုသနေတဲ့သူတွေလည်းရှိပါတယ်။ကိုဗစ်ယောဂကူးစက်ခံရသူတွေကိုမိသားစုဝင်အချင်းချင်းအိမ်တွင်ပြုစုစောင့်ရှောက်နေလမ်းညွန်တွေကိုလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့စီမင်းတိုင်းထုတ်ပြန်ထားပါတယ်။ ရှမ်းပြည်နယ်မြောက်ပိုင်းဝါကိုပိုင်းအုပ်ချုပ်ခွင့်ရဒေသပန်ဆန်းမြို့မှာတော့အတီးပြူလူနာနှစ်ဦးတွေ့ထားလို့တမျိုးလုံးကိုလော့ကဒေါင်းချပြီးတော့အာကောင်တိုးပတ်ယူယောဂဆစ်ဆေးသွားမယ်လို့သိရပါတယ်။မတ်လတရနေ့ကနေပြီးတော့9ရက်နေ့အထိမြို့ဝင်အထွက်ပိတ်ထားပြီးယောဂဆစ်ဆေးမှုလုပ်မယ်လို့ပန်ခမ်းမြို့ကိုဗစ်ယောဂကာကွယ်ထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။
အရင်နှောင်းကလည်းမြို့ကိုလော့ကဒေါင်းချအသွားအလာတွေကန့်သတ်ပြီးတော့အကောင်တိုးပတ်ယူဆစ်ဆေးတာတွေရှိခဲ့တယ်လို့ဒေတာခန့်တူကပြောပါတယ်။ဒီနေ့ညမြန်မာလူနာရီစင်တာကျွဲကြရစပိတ်ပြီးတော့လော့ကဒေါင်းချမှာပေါ့နော်လူသားကောင်သားပိတ်ပြီးတော့ဒီမြို့ထဲမှာလည်းအပြင်အိမ်ထဲအိမ်ပြင်ထုတ်နေရတယ်ကြာအိမ်ထဲအိမ်ပြင်ပေးမထွက်တာရှိတယ်။ပြင်လမ်းမှာပေါ့မထွက်ရတာ။အရင်တော့ကျွန်တော်လော့ကဒေ
ဒီမှာကရောဂါရှိမရှိစစ်ဆေးသွားမယ်လို့ထုတ်ပြန်ထားပေမဲ့လေဒေတာကန်တချို့ကတော့ဒီစီစဉ်ကိုမသိရသေးဘူးလို့ပြောပါတယ်။ဒီတခြားတမတော့ကျင်ရတဲ့ထုတ်တာတော့မကြသေးဘူးမှာ။မိုင်းနဲ့လည်းမော်သေးဘူးမှာ။သူကဒီကောင်လုံးပုံမှန်သွားလာတော့လုံးရကြတယ်မှာ။ဒီလည်းသူကလည်းဒီပုံမှန်ဖွင့်ရတယ်။ကိုဗစ်တီပီလူနာရီတွေကကိုယ့်ရဲ့နေအိမ်မှာတည်တဲ့နေထိုင်လို့ရတဲ့သူကိုနေအိမ်မှာပဲထားပြီး ကိုဗစ်တပိလူနာတွေကိုယောဂလက္ခဏာမရှိတဲ့သူတွေနဲ့တာမန်ဒါမမဟုတ်အသင့်အတင့်ယောဂလက္ခဏာရှိတဲ့လူနာတွေအပါအဝင်ပြင်းထန်ယောဂလက္ခဏာရှိတဲ့လူနာဆိုပြီးကျန်းမာရေးဌာနကအဆင့်ခွဲပြီးတော့သတ်မှတ်ထားပါတယ်။ကပ်ယောဂကာကွယ်နိုင်ဖို့နဲ့ယောဂကုသခံရပြီးဆိုရင်လည်းခုခံနိုင်စွမ်းရှိဖို့ကိုဗစ်ယောဂကာကွယ်ဆေးလူတိုင်းမဖြစ်မနေထိုးကြဖို့ကျန်းမာရေးပညာရှင်တွေကလည်းတိုက်တွန်းနေပါတယ်ရှင်။
မမများသင်အောင်တင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လင်းပေးသွားပါမယ
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
တရာရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့သတင်းတော်မှစုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာပါပထမဦးဆုံးတော့သတင်းတော်မှစုအစီအစဉ်နဲ့စပါမယ်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီပေါ်ပြည်တွင်းဆန့်ကျင်ဆန္ဒပြမှုတချို့ဆက်ရှိနေသလိုနိုင်ငံရေးမတည်ငြိမ်မှုတွေနဲ့နိုင်ငံတကာအသိုက်အဝန်းရဲ့ဖိအားပေးမှုတွေကလည်းဆက်ရှိနေပါတယ်။နိုင်ငံတွင်းကစီးပွားရေးအခြေအနေကရောဘလို့ရှိနေပါသလဲ။ရန်ကုန်ကနေပေးပို့တဲ့သတင်းတော့မဆုအစီအစဉ်ကိုကိုသားညိုကပြောပြပေးပါမယ်ခင်ဗျာ။
မနက်ကမှအာဏာသိမ်းထားတဲ့စစ်ကောင်စီပေါ်ပြည်တွင်းဆန့်ကျင်ဆန္ဒပြမှုတချို့ဆက်ရှိနေတယ်လို့နိုင်ငံရေးမတည်ငြိမ်မှုတွေနဲ့နိုင်ငံတကာအသိုင်းအဝန်းရဲ့ဖိအားပေးမှုတွေကလည်းဆက်ပြီးတော့ရှိနေပါတယ်။နိုင်ငံတွင်းလူမှုစီးပွားရေးအခြေအနေကရောဘယ်လိုရှိနေပါလဲ။ရန်ကုန်ကနေပြီးတော့သတင်းတော်မှတ်စုအစီအစဉ်တင်ဆက်ထားပါတယ်။ကျွန်တော်တားညိုပြောပြမှာပါ။စစ်အာဏာသိမ်းကာလတစ်နှစ်ကျော်ကြာလာတဲ့အချိန်ထိအာဏာရှင်တော်လှန်ရေးမှာပါဝင်သူတွေကိုစစ်ကောင်စီဘက်ကဖမ်းဆီးအရေးယူပြစ်ဒဏ်ချမှတ်တာတွေအရှိန်မြှင့်လုပ်နေတယ်လို့ပဲတဖက်မှာတော့ဆရာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေကလည်းဆက်ရှိနေပါတယ်။ပြီးခဲ့တဲ့အင်တာနေတုန်းကလည်း22ရက်2လ2022ခုနှစ်နှစ်6လုံးအထိမှဆရာနာရှင်ဆန့်ကျင်တဲ့အနေနဲ့ပြန်လည်စုယုံနှစ်6လုံးစီကားသပိတ်ဆိုပြီးတော့ဆန္ဒပြပွဲတွေကိုရန်ကုန်အပါအဝင်မြို့တချို့မှာလုပ်ခဲ့ကြပါတယ်။ရန်ကုန်မြို့တနေရာမှာတက်ကြွလှုပ်ရှားတဲ့လူငယ်တွေဥဆောင်ပြီးတော့စီကားသပိတ်ကိုလုပ်ခဲ့ပါတယ်။နှစ်6လုံးစီကားသပိတ်မှာအုတ်ထုတ်ခမောက်ဆောင်းတာမျက်နှာမှာတနခါပကွက်ကြားလိမ့်တာနဲ့လက်ထဲမှာပန်းကင်ပြီးတော့ဒီလှုပ်ရှားမှုမှာလူလူပါဝင်လာဖို့လူမှုကွန်ရက်ဒီပေါ်မှာဆော်မှုတွေရှိခဲ့ပါတယ်စစ်ကောင်စီဘက်ကလည်းအဲ့ဒီနေ့မှာလုံခြုံရေးကိုအရင်နေ့တွေကတည်းကပိုပြီးတော့မြင်သာထင်သာချထားခဲ့တာပါဒါပေမဲ့လည်းပြည်သူလူထုရဲ့ပါဝင်မှုနဲ့ NLR ဂျားကနေပြီးတော့အောင်မြင်မြင်ဆန္ဒပြနိုင်ခဲ့တယ်လို့တပိတ်မှာပါဝင်တဲ့လူငယ်တူကပြောပါတယ
်ကျွန်တော်တို့သတိရထားရတာပေါ့ဗျကျွန်တော်တို့ခေါ်လာတဲ့ခေါ်ပုံစံတိုင်းပေါ့ထားပါတော့ဟိုအုတ်ထုတ်တွေစောင်းနေကျွန်တော်တွေကလိုက်ပြီးတော့အဲ့လိုရောရောင်ပြီးပါဝင်လာတာမျိုးရှိတယ်ဒါပေမဲ့လေလူလူရဲ့ရင်ထဲမှာတော်လန်ကြီးစိတ်ကရှိပြီးသားဆိုကျွန်တော်ထင်တဲ့အတိုင်းပါပဲကျွန်တော်တပိတ်ကြီးထွက်လာချိန်မှာလက်ခုပ်တီးချိုဆိုကြရဲတချို့ဆိုပြေးလာကြရဲပေါ့နော်တို့ဘတ်စကားမတိုင်းမှာစောင်းနေလူတွေလည်းပြေးလာပြီးတော့လာပြီးတော့ဝန်းရံကြရဲနောက်ဆုံးမှာကားတွေကဆိုတော့တို့အလိုလျောက်ဟိုလာဖြိုခွင်းတော့မှာကန့်လန့်ပိတ်ပြီးတဲ့အနေအထားမျိုးတွေမှာဆိုတို့ပါဝင်ပေးထားတာပေါ့ဗျအဲ့လိုမျိုးတွေဒါကျွန်တော်တွေ့ရတဲ့ကျွန်တော်ဆက်ကောင်စီဘက်ကိုကျွန်တော်ကဒီတစ်ခါလဲကျွန်တော်အရှိုက်တဲ့ကေကိုထိထိမင်းနဲ့လုံနိုင်ခဲ့တယ်လို့ကျွန်တော်ပြောချင်ပါဗျာ
။နှစ်6လုံးအထိမှစီကားတပိတ်ကိုရန်ကုန်မန္တလေးနဲ့မုံရွာအပါဝင်ကလီလောင်းလုံတည့်ရချောင်းမိထီလာဖားကန့်လက်ပဒောင်းမိုးညင်းပခုတ်ကူကဏီဘူးတလင်းရေစကြိုဝက်လက်တပရင်ခင်ဦးမဒီယာအရာတော်ရင်းမပင်ဆလင်းကြီးရွှေဘူးစတဲ့မြို့အတော်များများမှာလုပ်ခဲ့ကြပါတယ်။ကင်းပြည်နယ်ကျန်းစစ်ကြီးမြို့နယ်ဝင်းရော့ဒေသမှာဒေသခံလူငယ်တွေဥဆောင်ပြီးတော့ချီတက်ဆန္ဒပြခဲ့ကြတယ်လို့ပဲကျားပြည်နယ်တွေကယာယီဒုက္ခသည်စခန်းမှာလည်းနှစ်6လုံးနီးအထင်းမှခရင်းငယ်တွေကပြန်လဲစုယုံနှစ်6လုံးကျေးလက်ပုံကံမြို့ပြဖီဆန်ဆိုတဲ့စာသားတွေကိုကင်ပြီးတော့ဆန္ဒပြကြပါတယ်ပြန်လဲစုယုံနှစ်6လုံးစီကားတပိတ်မှာပါဝင်တဲ့အနေနဲ့တချို့ကလည်းတနခါလိမ့်ထားပြီးတော့လက်ထက်မှာပန်းကင်ထားတဲ့ဓာတ်ပုံတွေကိုလူမှုကွန်ရက်တွေပေါ်မှာမျှဝေခဲ့ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့စစ်ကောင်စီရဲ့နှိပ်စက်မှုတွေကြားနိုင်ငံတကာအသိုက်အဝန်းကလည်းပိုပြီးတော့ဖိအားပေးမှုတွေတိုးလှုပ်လာပါတယ်အာဆီယံအဖွဲ့ရဲ့ရည်ကြီးအစည်းအဝေးတွေမှာစစ်ကောင်စီကိုမဖိတ်ကြားတော့တာဟာတဏ္ဍာဆက်ဆံရေးမှာကြာရှုံးမှုဖြစ်တယ်လို့တိုင်းပြည်ရဲ့စီးပွားရေးကိုလည်းရိုက်ခတ်မှုတွေရှိလာနိုင်တယ်လို့ပညာရှင်တွေကမြင်ပါတယ်။ဒီမိုကရေစီလိုလားတဲ့အနောက်နိုင်ငံတွေရဲ့ PR တွေပိတ်ဆို့မှုတွေကလည်းတိုးလာနေပြီးတော့ဒီအခြေအနေကမြန်မာစီးပွားရေးပေါ်မှာရိုက်ခတ်လာနိုင်တယ်လို့နယ်ပယ်သီးသီးကကြွမ်းကျင်သူတွေကခန့်မှန်းကြပါတယ်။စစ်ကောင်စီဘက်ကတော့နိုင်ငံရေးနဲ့စီးပွားရေးကိစ္စတွေကိုသူတို့ချမှတ်ထားတဲ့ရှေ့လုပ်ငန်းစဉ်၅ရက်အတိုင်းပဲဆက်သွားဖို့ရှိတယ်လို့ဒေသရှင်းလင်းပွဲတွေမှာပြောပါတယ်။အာဆီယံစီးပွားရေးအတိုက်အဝန်းမှာဝန်ဆန်းနိုင်ဖို့ဆိုရင်တော့အာဆီယံရဲ့သဘောထားကိုလည်းမြန်မာနိုင်ငံဘက်ကလက်ညှိုးပေးရမယ်လို့စီးပွားရေးလီလာသူတွေကမြင်ပါတယ်။တမ္ပတ်ဒီပါ Institute ကပြည်သူ့ရေးရမူဝါဒလိလသုံးသက်သူပညာရှင်တူကတော့မြန်မာနိုင်ငံအနေနဲ့ရေရှည်မှာစီးပွားရေးကောင်းမွန်ဖို့ဆိုရင်တော့ဒေသတွင်းနိုင်ငံတွေနဲ့ဆက်ဆံရေးပြည်လဲဖို့လိုရလို့ပြောပါတယ
်။အာဆီယံကရှင်းတင်ပြီးတော့လုပ်နေဆိုလို့ရှိရင်အာဆီယံနဲ့အလဲဆုံးတော့စီးပွားရေးဆက်ဆံမှုကရှိရမယ်လေ။ဒါမှမရှိနိုင်ဘူးဆိုလို့ရှိရင်တမ္ပတ်ကတော့လည်းခက်ခဲနေမယ်။ဟိုဟွန်ဆန်မနစ်ကဘရူနိုင်းရဲ့ဆိုလို့ရှိရင်ကမ္ဘောဒီးယားမြန်မာပြည်ရဲ့ဘူကင်းရမယ်လို့ထင်ရတာပေါ့လေကမ္ဘောဒီးယားဥက္ကဋ္ဌဖြစ်တဲ့အချိန်မှာ အာဆီယံကိုစင်ပီအောင်မဆက်ဆံနိုင်ဘူးဆိုလို့ရှိရင်ကိုယ့်ဘက်ကညံ့လာပဲစီးပွားရေးကိုပြန်မရှိဘူးလူတို့ကိုပြန်မရှိဘူးပြည်သူကိုပြန်မရှိဘူးတိုင်းပြည်ကိုပြန်မရှိဘူးဆိုတော့ဘာကြံတော့လဲကိုပြောတာအဲ့တော့လေးတော့နည်းနည်းစင်ကြေဖို့တင်ပါလို့ရှင်းပါတယ်
အာဆီယံနိုင်ငံတွေကြားမှာလည်းမြမအရေးပေါ်မှာသဘောထားတွေကမတူညီကြပါဘူး။အိန္ဒိယနိုင်ငံတွေရဲ့ပြည်တွင်းရေးမှာအကန့်အသတ်နဲ့ပဲကြားဝင်နိုင်တဲ့အာဆီယံအဖွဲ့ဟာမြမအရေးမှာဖြည့်ရှင်းဖို့ခတ်နေပါရယ်။မြမနိုင်ငံတွေလူ့ခွင့်ချိုးဖောက်မှုတွေနဲ့နိုင်ငံရေးပြဿနာတွေကြောင့်မြမစစ်ကောင်စီဟာအာဆီယံပါဝင်နိုင်ငံတကာနဲ့ဆက်ဆံရေးမှာတဖြည်းဖြည်းအလှမ်းဝေးလာပါရယ်။အာဏာသိမ်းပြီးတဲ့နောက်မှာနိုင်ငံတွေရင်းနှီးမြှုပ်နှံထားတဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းတွေလည်းတစ်ခုပြီးတစ်ခုရုပ်သိမ်းသွားတာတွေကြောင့်စီးပွားရေးအထိနာတာတွေကလည်းပိုတိုးလာပါရယ်။ဒါ့အပြင်လုပ်ငန်းရှင်တွေနေစင်နဲ့အမျှကြုံတွေ့နေရတဲ့အခက်အခဲကတော့ဗန်နီမှာကိုသွင်းထားတဲ့ငွေတွေကိုလူတလောက်အလွယ်တကူပြန်မထုတ်နိုင်တာပါ။ဒီအခက်အခဲကတော့စီးပွားရေးလုပ်ငန်းရှင်တွေတင်မကပါဘူး။အခြေခံလူရန်းစားတွေပုံမှန်လည်းရိုက်ခတ်မှုကရှိပါတယ်။အနှံ့ထားတဲ့ကိုပိုင်ငွေတွေကိုပြန်ထုတ်လို့မရတဲ့အခက်အခဲပြင်73စီဈေးနှုန်းတွေတက်လာလို့အခြေခံစားတောက်ကုန်ဈေးနှုန်းတွေလည်းတက်လာနေပါတယ်။ဆက်နာသိမ်းခဲ့တဲ့2021ဖေဖော်ဝါရီလကစလို့လောင်စာဆီဈေးတွေတဖြည်းဖြည်းတက်နေတာဟာအခုဆိုလို့ရှိရင်တော့ဒီ2020နှစ်ကုန်ပိုင်းကဈေးထက်နှစ်ဆထက်မနည်းတက်နေပါတယ်။စတုံးစီဇီရီတိတိသာတက်နေတာကြောင့်အဝေးပြေးခီးတဲ့တင်ရင်လိုင်းတွေလုပ်ငန်းလည်ပတ်နိုင်ဖို့လည်းအခက်အခဲရှိနေပါတယ်။ကိုဗစ်ကာယောဂါကြောင့်ရောနိုင်ငံတွေကနေရာတော်များများမှာတိုက်ပွဲတွေဖြစ်နေတာကြောင့်မှာကန့်သတ်ချက်တွေရှိနေတဲ့အချိန်မှာပဲစတုံးစီဇီတက်နေတာကြောင့်လုပ်ငန်းလည်ပတ်ဖို့ခက်ခဲတဲ့အခြေအနေဖြစ်လာနေတယ်လို့ဇေယျရွှေပြည်ရင်လိုင်းပိုင်ရှင်ဒေါက်ခခန်ကပြောပါတယ်။
တော်တော်လေးရုန်းကန်နေရတယ်အမှန်တိုင်းပြောရရင်တော့လုပ်ငန်းဆိုင်မှုတွေမဖြုတ်ချင်လို့စီစဉ်လုံးတက်တာတစ်ခါမဟုတ်တော့ဒါနဲ့ဆိုရင်တက်ပြတဲ့ညပြန်တက်သွားတာအထမအဦးဆုံးဖြစ်တဲ့ကိုဗစ်မှာတော့စီစဉ်လုံး900ထိကြာလိုက်တယ်600 900ဆီအောင်မှတော့တွားခဲ့ရတယ်ဆိုတော့အဲ့ဒီလုံးကဟိုမထွက်နိုင်လို့ဟုတ်ပြီအဲ့ဒါနဲ့ခုံနေဖြုတ်ဖြုတ်ပြီးတာသာရင်းနဲ့ပဲတွားမယ်ဆိုရင်မောင်းနေအလဲကြလေးအောင်ရပါပေါ့မတော်ဆိုရင်လောအားကရှင်းနိုင်ယုံစုံယုံမဲ့တခါတလေတောင်မှဟိုအငယ်လက်အငယ်သားလေးတွေကိုအငယ်ဆုံးလူတွေအရင်ရှင်းရှင်းပြီးတော့ခက်လက်လက်ကိန်းလူတွေဆိုရင်ကြော်ဒီတဲ့တုံမန်းလေးလေးကိုရှင်းလိုက်အဲလာစာလေးကိုပြီးမှနောက်9ရက်လောက်နေတော့ရန်ကုန်ကိန်းဝန်ထမ်းကိုရှင်းလိုက်နောက်3ရက်လောက်နေတော့နောက်တောင်ကိန်းဝန်ထမ်းကိုရှင်းလိုက်ဆိုအဲ့လိုလေးအလဲကြရှင်းရတာပေါ့နော်ဝင်နေလို့တပြိုင်နက်တည်းနဲ့ကြောင်းအင်းလို့မသိနိုင်နိုင်ဘူးမတော်ပါလိ
မြန်မာနိုင်ငံ73စီတင်သွင်းရောင်းချဖြန့်ဖြူးရေးအသင်းကအထူးဈေးနှုန်းနဲ့73စီတွေကိုစိုင်200ကျော်လောက်မှာရောင်းချပေးနေပြီမဲ့လေအဲ့စိုင်မျိုးမှာလူတလောက်ဝယ်လို့တော့မရနိုင်ကြတာများပါတယ်အများစုကတက်ဈေးနဲ့ပဲဝယ်ယူနေကြတာလို့ပြောပါတယ်တရုတ်ပို့ဆောင်ရေးဈေးတွေကြောင့်နေမျိုးတွေမှာ73စီဈေးကပိုများနေပါတယ်ကိုဗစ်ကာယောဂါနဲ့နိုင်ငံရေးအခြေအနေတွေအပြင်73စီဈေးတွေကြောင့်အဝေးပြေးကုန်တင်ရင်နဲ့ခီးသည်တင်ရင်လိုင်းတွေတချို့ဆိုရင်ပုံမှန်မပြေးဆွဲနိုင်တော့ပဲဝန်ထမ်းလာစာပေးတိုင်ဖို့အတွက်ပဲမနေရုံးကန်နေရတဲ့ဂိတ်တွေလည်းရှိနေပါတယ်။ရန်ကုန်မြို့ထဲမှာဆိုရင်တော့နေ့စဉ်ပြည့်ဆွဲနေတဲ့အများသော YPS ရင်လိုင်းတချို့လည်းအရင်ကခီးစဉ်အစဆုံးကြက်200ကနေပြီးတော့အခုကြက်400အထိကိုပြောင်းလဲကောက်ခံမှုတွေရှိနေပါတယ်။ကာယောဂါတတိယလှိုင်းဒဏ်ကိုခဲရခဲစင်းနဲ့ရင်ဆိုင်ကြော်ဖြတ်ခဲ့ရတဲ့မြန်မာနိုင်ငံမှာဒေါ်လာငွေလဲနှုန်းတက်တာကြောင့်လည်းအဝယ်များတဲ့စည်းဝါးတွေဈေးတက်ပြီးတော့ခက်တွေးကြရတယ်လို့စစ်တင်သွင်းသူတွေကပြောပါတယ်။ဒါဟာမရှိမဖြစ်စည်းဝါးလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့ကြီးမားတဲ့အခက်အခဲဖြစ်နေတာပါ။ကိုဗစ်ကာယောဂါကူးစက်သူပြန်များနေတဲ့ချိန်အဝယ်လိုက်တဲ့ဆေးတွေမပြောင်းလို့ထိန်းရောင်းနေရတယ်လို့ဆေးလက်လီလက်ကရောင်းချတဲ့လုပ်ငန်းတွေကပြောပါတယ်ဈေးကွက်မှာအရေးပေါ်သုံးဆေးပစ္စည်းတွေပစ္စည်းပြတ်မသွားအောင်လို့ပြပကနေပြီးတော့ပုံမှန်တင်သွင်းနေပေမဲ့ဒေါ်လာဈေးအပြောင်းလဲကြောင့်တချို့ဈေးဝါးတွေကဆေးနှစ်ဆတက်သွားတယ်လို့ဆေးတင်သွင်းတဲ့လုပ်ငန်းရှင်တူကပြောပါတယ
်ပထမတော့ဈေးသိမ်းမတော့သူပြတာကဒေါ်လာဈေးအဟောင်းတွေဘယ်လိုဝယ်ထားကြလဲဒီပြည်ကြီးရှိတော့သိပြီးတော့ဘယ်လိုလုပ်တာပေါ့နော်အခုတော့တော့ဒီလိုထောက်ဝယ်ရတဲ့အခါကျတော့ဒေါ်လာဈေးအစ်စ်ဖြစ်သွားတယ်နောက်ဒီအပုတ်ကတော့လေတယ်အပုတ်ကဘာမှမထွက်ဘူးကျွန်တော်တို့ဒီကံထဲမှာကော်ဒီနေတာတလုံးဝင်လာတော့မှစစ်ကမ်းအောင်တုံးရတဲ့ကော်ဒီနေတာထောက်ရတယ
်2021ခုနှစ်စက်တင်ဘာလတုန်းကလည်းဒေါ်လာကိုပြင်ပဈေးကွက်မှာ2000ကျပ်ကျော်ထိတက်သွားတဲ့အတွက်ဒေါ်လာနဲ့ဝယ်ယူတင်သွင်းရတဲ့ဈေးတွေဈေးတက်ခဲ့ပါတယ်အခုလည်းပဲဒေါ်လာဈေးကကြက်ရောင်းကြက်ဝယ်ဈေးကွက်မှာဒေါ်လာကိုမြန်မာကျပ်ငွေ2000လောက်ရှိနေတာပါမြန်မာနိုင်ငံနဲ့အိန္ဒိယချင်းတရုတ်အိန္ဒိယထိုင်းစတဲ့နေဆက်တွေကနေဆက်ဂိတ်တွေကနေကုန်ပစ္စည်းတင်သွင်းမှုကလည်းအကန့်အသတ်နဲ့ပဲတင်သွင်းနိုင်ပါတယ်။အရေးပေါ်တုံးအတွက်လိုအပ်တဲ့ဆေးနဲ့ဆက်ဆက်ပစ္စည်းတွေကိုအိန္ဒိယနိုင်ငံတွေနဲ့ညှိပြီးတော့ကုန်သွယ်ရေးဌာနကတင်သွင်းခဲ့ပြီးခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာလက်နက်ကင်ပြည်ပခတွေနေရာတော်များများမှာဖြစ်နေပြီးတော့လုံခြုံရေးအခြေအနေကြောင့်နေဆက်ကနေပြီးတော့စီးပွားတင်သွင်းရတာအရင်ကလောက်မလွယ်ကူတော့ဘူးလို့ဆေးကုန်တွေတွေကပြောပါတယ်။စီးဆေးဒေါ်လာဈေးတွေကြောင့်အခြေခံစားတောက်ကုန်ဈေးနှုန်းအတက်ဖက်မှာသာရှိနေတဲ့မြန်မာနိုင်ငံမှာပြည်တွင်းရေးမငြိမ်သက်မှုကြောင့်စစ်ပေးရှောင်ဒုက္ခသည်တွေကလည်းပိုတိုးလာနေပါတယ်။ဒါကြောင့်မလို့နေစုကအများပြည်သူစားဝတ်နေရေးဈေးစကားတွေတိုးမြင့်လာပြီးတော့အခက်ခဲတွေလည်းပိုကြုံလာရတယ်ဆိုတာဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်မှာတင်ဆက်လိုက်ပါတယ်။ကျွန်တော်ပါတယ
်။ကိုတန်းညုံတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့အပတ်စဉ်ဈေးပွားရေးကဏ္ဍကိုတင်ပြပါအောင်မယ်။ မြန်မာနိုင်ငံမှာ2021ခုနှစ်အတွင်းအင်တာနက်ဖြတ်တောက်မှုတွေကြောင့်စီးပွားရေးအရာဒေါ်လာတန်းထောင်ချီဆုံးရှုံးရပြီးကမ္ဘာပေါ်မှာအဆိုးဝါးဆုံးဖြစ်ကြောင်း Top 10 VPN website ကဖော်ပြပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဟာအင်တာနက်ပေါ်မှာဘယ်အတိုင်းတာမှုတည်နေပါသလဲ။အနာကအလားအလာကရောဘယ်လိုရှိလာနိုင်ပါသလဲဆိုတာကိုမန္တလေးနေပညာတက္ကသိုလ်ရဲ့ Managing Director ဦးဇော်နိုင်ကိုဆက်သွယ်မေးမြန်းပြီးစီးပွားရေးအစီအစဉ်မှာမှတ်တင်ထားတဲ့ကတင်ပြပေးထားပါတယ်ခင်ဗျာ။
ကျွန်တော်တို့မြန်မာနိုင်ငံရဲ့လူအများစုရဲ့နေ့စဉ်ဘဝမှာအင်တာနက်ဟာပုံမှန်သုံးလာတာမျိုးဖြစ်လာနေပါပြီ။ဟောအရေးကြီးတဲ့နောက်တစ်ခုကတော့ငွေကြေးဘဏ်လုပ်ငန်းပေါ့နော်။ Digital Banking တို့ Digital Money တို့ဒါတွေထွက်လာပါတယ်။ဟိုနောက် Fintech ပေါ့။ Fintech ဆိုတဲ့ဘဏ်အရေးဆိုင်ရာနည်းပညာတွေငွေကြေးဆိုင်ရာနည်းပညာတွေအများကြီးကျွန်တော်တို့ပေါ်ထွန်းလာပါတယ် e-wallet တို့ပေါ်လာပါတယ်။နောက်အရေးကြီးတဲ့တစ်ခုကဘာလဲဆိုတော့တစ်ချိန်လုံးကဘဏ်လုပ်ငန်းကိုလူတွေမသုံးကြဘူးလို့ပြောကြပါတယ်ဘယ်လုံငန်းတုံးတဲ့သူလူဦးရေဟာ400ခန့်တော့900ခန့်တော့အောက်မှာပဲရှိနေရတယ်ဒီ digital banking တို့ digital fintech တက်လာတဲ့အခါမှာဒီကျွန်တော်တို့မြန်မာနိုင်ငံမှာဘဏ်တွေအသုံးပြုတဲ့လူဦးရေအရေးအတွက်တက်လာပါတယ်ရာခိုင်နှုန်းတွေ30 24 25ဆိုက်ရှိတယ်တက်လာပါတယ်နောက်တစ်ခုက digital ဒီ platform တွေမှာအရင်တော့ဆိုကျွန်တော်တို့ website တွေလုတ်ခဲ့ကြတယ်နောက်ကအဲ့ဒီအနေမှာအခုဒီ2018လောက်ကနေစပြီးတော့ mobile app တွေအများကြီးပေါ်ပေါက်လာတဲ့ digital အခြေပြုတဲ့လုပ်ငန်းတွေပါထပ်ပြီးတော့ပေါ်ပေါက်လာခဲ့ပါတယ်အဲ့ဒီခါကျတော့ဟိုခုနပြောခဲ့သလိုနေ့စဉ်ဘဝမှာပုံမှန်သုံးလာတာဖြစ်လာပါတယ
်ဆိုတော့ဒီ covid ဖြစ်တဲ့ကာလမှာတော့ဒါစီးပွားရေးအတော်လေးလဲနှိမ့်ကွေသွားပါတယ်အားလုံးကလည်းစိုးရင်ခဲ့ကြပါတယ်ဒါမြန်မာစီးပွားရေးများပြိုလဲသွားမလားဆိုပြီးတော့လေဆိုတော့ဒီ covid ကာလနဲ့ဒီ2021အစောပိုင်းပေါ့နော်ဒီနိုင်ငံရေးအပြောင်းလဲကာလမှာဒီနေ့စဉ်တွင်းတွင်းကျကျသုံးခဲ့တဲ့ Facebook Internet လူမှုကွန်ရက်ဒီမျိုးစုံအသုံးပြုစီးပွားရေးလုပ်ငန်းတွေရဲ့အပြောင်းလဲရောဟိုတိတိတသာတော့ဖြစ်ခဲ့ပါတယ်ဥစော်နိုင်ဟိုမှတ်မှတ်ထင်ထင်ပြောချင်တာများရှိပါသလားဒီအပြောင်းလဲပေါ့
အပြောင်းလဲဒီအခုအထင်ရှားတဲ့အပြောင်းလဲတစ်ခုပေါ့တစ်ကတော့ covid ကဲဒုတိယတစ်ခုကတော့တက္ကနီအာနာသိမ့်လိုက်တာရဲ့ကြောင့်ဟိုကျွန်တော်တို့မြန်မာနိုင်ငံမှာတော့ဟိုထူးခြားထင်ရှားတဲ့အပြောင်းလဲတွေအများကြီးဖြစ်ခဲ့ပါတယ်စီးပွားရေးလုပ်ငန်းတွေကိုကြည့်ရင်စီးပွားရေးလုပ်ငန်းတွေတော်တော်များများcovid ကြောင့်ရောနောက်ပြီးတော့တက္ကအာနာသိမ့်လိုက်တဲ့အတွက်ကြောင့်ကိုအော်ဒီဘဝလုံးကနေတော်တော်များများနှေးကွေးတဲ့သူနောက်ပြီးတော့ရက်ဆိုင်တဲ့သူနောက်တစ်ခါအသက်ပြောင်းလဲရတဲ့သူတွေဖြစ်ကုန်ပါတယ်သို့တော်လည်းဒီအချိန်မှာnew normal ပေါ့နော်ဟုတ်အပြောင်းလဲကိုကျွန်တော်တို့ကလက်ခံပြီးတော့အဲ့ဒီအတိုင်းအမြန်ဆုံး adapt လုပ်နိုင်တဲ့သူတွေအမြန်ဆုံးပြောင်းလဲနိုင်တဲ့သူတွေကဒီစီးပွားရေးလုပ်ငန်းတွေမှာဟိုပြန်ပြီးတော့ဟိုရှင်သန်ခွင့်ဒီတော့တိုးတက်ခွင့်ညရကြပါတယ
်ရှေ့အလားလာမရောမြန်မာနိုင်ငံမှာအင်တာနက်အသုံးပြုမှုကပိုပြီးတော့တွင်ကျလာမလားဥစုံနိုင်ဘလူမြန်းမြန်မာတည်းရှေ့အနာဂတ်အလားလာဘာတွေများအပြောင်းလဲဖြစ်လာနိုင်ခြင်းရှိပါသလဲ
ပြီးခဲ့တဲ့2010ကနေ2020 10နှစ်အတွင်းမှာပေါ့အဲ့ဒီကပိုပြီးထပ်ပြောရရင်2015ကနေ2020အတွင်းမှာဒီ creative class လို့ခေါ်တဲ့ပြောင်းလဲဖန်တီးနိုင်စွာရှိတော်သူတွေအများကြီးထွက်လာတာကိုတွေ့ရပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံမှာအပြောင်းလဲကိုဖန်တီးနိုင်စွာရှိတဲ့လူငယ်တွေ၊နောက် IT ပညာရှင်တွေ၊ IT လုပ်ငန်းတွေအများကြီးကျွန်တော်တို့အခြေခံကောင်းတွေရှိပြီးသွားပါပြီ။အဲ့တော့အရေးကြီးတာနိုင်ငံရေးအခြေအနေအရေးကြီးပါတယ်လူကြီးတွေပေါ့နော်။အဲ့တော့နိုင်ငံရေးရဲ့နိုင်ငံရေးအခြေအနေကိုဖန်တီးနေကြတဲ့လူကြီးတွေဘလို့ဒီနိုင်ငံရေးကိုပြန်ဖော်ဆောင်ကြမလဲဆိုတဲ့ပုံမူတည်ပြီးတော့ကျွန်တော်တို့နောက်ထပ်အပြောင်းလဲတွေကိုဘယ်တော့လုပ်ခွင့်ရမှာလဲ။ဥပမာနောက်တစ်နှစ်လား။နောက်6လလား။နောက်9နှစ်လား။ဆိုတော့ဒီနိုင်ငံကြီးအပြောင်းလဲတွေကိုဖော်ဆောင်နိုင်တဲ့အချိန်မှာကျွန်တော်တိုင်းပြည်ကိုပြန်ပြီးတော့တည်ဆောက်နိုင်ဖို့ပြန်ဆောက်ဖို့အချိန်ဖြစ်ပါတယ်။ 07 ရက်နေ့ဆက်မှာမဟုတ်ပါဘူး။ကျွန်တော်တို့ leapfrog နောက်ထပ်အဆင့်ကိုထပ်ပြီးတော့ခုံနိုင်မယ့်အချိန်နေကျွန်တော်မြင်ပါတယ်။
တိုက်တင်ပြပေးခဲ့တာပါခင်ဗျာ ဒီအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပါအောင်မယ်။ Olympic အားကစားပွဲတော်အစပြုခဲ့ရာဂရိနိုင်ငံကရှေးဟောင်းသမိုင်းဝင် Olympia မြို့ကိုလွန်ခဲ့တဲ့နှစ်ပေါင်း 2000 ကျော်ကရှိခဲ့တဲ့အတိုင်း Microsoft ရဲ့ AI နည်းပညာနဲ့ပြန်လည်ပုံဖော်ထားပါတယ်။အပြက်အစီးတွေသာကျန်တော့တဲ့ Olympia မြို့ကရှေးဟောင်းသမိုင်းဝင်အစအုပ်တွေကိုစမတ်ဖုန်းပေါ်မှာအရင်ကရှိခဲ့တဲ့ပုံစံမျိုးအတိုင်းမြင်ကြည့်နိုင်အောင်ဘလို့လုပ်ထားတယ်လဲဆိုတာ AP သတင်းကိုအခြေခံပြီးမဆုမြမွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာရှင်းပြပေးထားပါတယ်ခင်ဗျာ
မတူညီတဲ့ရင်ရှိမှုတွေကြားမှာစူးစီးညီညွတ်မှုရှိပြီးတော့တဟဆာတာကြကြနဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်တယ်ဆိုတာအကောင်းဆုံးပြသနေတဲ့သက်တည်တစ်ခုကဂရိနိုင်ငံကရှေးဟောင်းအိုလံပီယာမြို့ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း 2000 ကျော်ကအိုလံပစ်ပွဲတော်တွေစတင်ပေါ်ပေါက်ခဲ့တဲ့ရှေးဟောင်းသမိုင်းဝင်အိုလံပီယာမြို့လည်းဖြစ်ပါတယ်။နေရာဒေသရင်ကျေးမှုနဲ့အမြင်တွေမတူကြပေမဲ့နိုင်ငံတော်ဝန်ကဂရိလူမျိုးတွေ၄နှစ်တစ်ချိန်အိုလံပီယာမြို့မှာဆုံကြပြီးတော့အိုလံပစ်အားကစားပွဲတော်ကိုကျင်းပခဲ့ကြတာပါ။အဲဒီလိုသမိုင်းအရရောရင်ကျေးမှုအမွေအနှစ်အရပါအရေးပါတဲ့အိုလံပီယာမြို့ကအဆောက်အဦတွေဟာနှစ်ပေါင်း 1000 ချီအကြာမှာတော့အပြည့်အစည်းအကျဉ်းအကျံတွေသာကြန့်ရှိပါတော့တယ်။ဒါကြောင့် Greek နိုင်ငံရဲ့ယဉ်ကျေးမှုနဲ့အားကစားဝန်ကြီးဌာနက Microsoft အနည်းပညာကုမ္ပဏီကြီးနဲ့ပူးပေါင်းပြီးတော့ရှေးဟောင်းအိုလံပစ်မြို့တော်အိုလံပီယာကိုနည်းပညာနဲ့ပြန်လည်အသက်သွင်းထားပါတယ်။သမိုင်းဝင်အိုလံပီယာရှေးဟောင်းမြို့စီလာလည်ကြတဲ့ဧည့်သည်တွေအနေနဲ့ဒီမြို့သက်ဝင်လှုပ်ရှားခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း 2000 ကျော်ကသမိုင်းအနုပညာနဲ့ဘိသုကလက်ရာတွေကိုလေ့လာနိုင်ကြမဲ့အပြင်ဖြည့်ဆည်းနေတဲ့အဆောက်အုံတွေကြားလျှောက်သွားပြီးတော့အိုလံပစ်အကစားကွင်းကြီးအပါအဝင်သမိုင်းဝင်အထင်ကြီးအဆောက်အဦတွေကိုအရင်ခေတ်အရင်အချိန်ကရှိခဲ့တဲ့အတိုင်းစမတ်ဖုန်းတွေပေါ်ကနေသုံးဖက်မြင်မြင်ကြည့်နိုင်ကြမှာဖြစ်ပါတယ်။အိုလံပီယာမြို့ကိုလူကိုယ်တိုင်မလာနိုင်ကြသူတွေအနေနဲ့လည်းအွန်လိုင်းပေါ်ကနေ Augmented Reality နည်းပညာသုံးပြီးလေ့လာနိုင်အောင်ဖန်တီးပေးထားပါတယ်။ Common Grounds လို့နာမည်ပေးထားတဲ့ဖန်တီးမှုက Greek နိုင်ငံရဲ့ယဉ်ကျေးမှုအမွေအနှစ်တွေကို Augmented Reality နည်းပညာသုံး Mobile App ထဲကနေတဆင့်အနိကလေးလာနိုင်ကြမယ်လို့ Greek နိုင်ငံဝန်ကြီးချုပ်ကပြောပါတယ်
။ We partnered with the Microsoft using very advanced augmented reality tools to give the opportunity.
ဒီလိုလာကြည့်တဲ့ဧည့်သည်တွေအနေနဲ့လက်ရှိမြင်နေရတဲ့ရှေးဟောင်းလက်ရာတွေကိုအခြေခံပြီးသူတို့လက်ကရင် smartphone တွေပေါ်ကနေတဆင့်လွန်ခဲ့တဲ့25ရာစုကရှိခဲ့တဲ့အခြေအနေကိုမြင်ရအောင်ကျွန်တော်တို့ Microsoft နဲ့ပူးပေါင်းပြီးလုပ်ထားပါတယ်။သိက္ခာရှိပြည့်တဲ့ augmented reality နည်းပညာသုံးပြီးရှေးဟောင်းသမိုင်းဝင်အဆောက်အဦ28ခုကိုအွန်လိုင်းပေါ်မှာပြန်ပြီးဖန်တီးထားပါတယ်။အဲ့ဒီအဆောက်အဦတွေရဲ့နောက်ခံအကြောင်းတွေကဘာလဲဆိုတာသိနိုင်ကြားနိုင်အောင်လုပ်ပေးထားတာပါ။ကျွန်တော်တို့ရဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုဘာနဲ့မှမတူတဲ့ပုံစံသစ်နဲ့လေ့လာနိုင်ကြမှာဖြစ်ပါတယ
်။အပြင်မှာရှိနေတဲ့အရာတွေကိုကွန်ပျူတာနဲ့ဖန်တီးထားတဲ့အရာတွေနဲ့ပေါင်းစပ်ဖော်ပြနိုင်တဲ့ Augmented Reality နည်းပညာကြောင့်ဟိုးအရေအိုလံပီယာမြို့မှာရှိခဲ့တဲ့အဆောက်အဦပေါင်း28ခုရဲ့အတွင်းအပြင်ကိုလေ့လာနိုင်ကြမှာဖြစ်ပါတယ်။ပြေခုံပြပြိုင်ပွဲလန်ဒန်ပြပြိုင်ပွဲစတဲ့အိုလံပစ်ပြိုင်ပွဲတွေကျင်းပခဲ့တဲ့နေရာတွေအပြင်ကမ္ဘာရှေးဟောင်းအံပွဲ9ခုထဲမှတစ်ခုပါတဲ့ဇူးစ်နတ်ဖျားရဲ့ဖျားချောင်းအခုခေတ်အိုလံပစ်ပွဲတော်တွေအတွက်အိုလံပစ်မီးတောက်ကူးတဲ့အခမ်းအနားတွေကိုနောက်ခံထားကျင်းပတဲ့ဟေရာနတ်ဖျားမရဲ့ဖျားချောင်းဂရိဘဘူးအမှုပညာပိသုကပညာရှင်ကြီးဖာဒီယက်စ်ရဲ့အလုပ်ယုံအိုလံပစ်အားကစားသမားတွေအထူးဧည့်သည်တော်တွေတဲခေါ်တဲ့အဆောက်အဦအိုလံပစ်ပွဲတော်ကာလဘာသာရေးအခမ်းအနားတွေကျင်းပတဲ့အဆောက်အဦစတဲ့အိုလံပစ်မြို့တော်တွေကသမိုင်းဝင်အဆောက်အဦတွေကိုစမတ်ဖုန်းပေါ်ကနေမြင်ကြည့်လေ့လာနိုင်ကြပါတယ်။ Microsoft နည်းပညာကုမ္ပဏီကြီးကရှေးဟောင်းသမိုင်းဝင်နေရာတွေကို 3D သုံးဖက်မြင်ရုပ်လုံးကျွ Digital ပုံတွေအဖြစ်ပြောင်းလဲဖန်တီးရမှာကျွမ်းကျင်တဲ့ Iconem ဆိုတဲ့နည်းပညာကုမ္ပဏီနဲ့ပေါင်းပြီးတော့ရှေးဟောင်းအိုလံပီယာမြို့ရဲ့အခြေခံပုံစံတူတွေကိုဖန်တီးပါတယ်။မြေပြင်ကနေရောဝေဟင်ကနေပါရိုက်ကူးထားတဲ့ဓာတ်ပုံတွေကို Microsoft ရဲ့ဉာဏ်ရည်တု AI နည်းပညာနဲ့ရှေးဟောင်းအဆောက်အဦတွေကိုအတိအကျဆုံးအတူဆုံးဖြစ်အောင်ပြန်လည်ဖန်တီးထားတာဖြစ်တယ်လို့ Greek နိုင်ငံဆိုင်ရာ Microsoft Company အထွေထွေမန်နေဂျာကရှင်းပြပါတယ
် We have taken photos from drones and third cameras and we have used the Microsoft AI technology to get
ဝေဟင် drone ရင်းနေကင်မရာတွေသုံးပြီးကျွန်တော်တို့ဓာတ်ပုံတွေရိုက်ယူပါတယ်တိတ်နဲ့ခြိတဲ့ဓာတ်ပုံတွေကို Microsoft ရဲ့AI ဉာဏ်ရည်တုနည်းပညာသုံးပြီးလက်ရှိအတိုင်းတွေ့မြင်ရတဲ့သမိုင်းဝင်အဆောက်အဦရဲ့အောက်ခြေမျက်နှာပြင်ကိုအရင်ဖန်တီးပါတယ်။အဲဒီနောက်မှာရှေးဟောင်းသုတေသနပညာရှင်တွေရဲ့အကြံပြုချက်တွေကိုကျွန်တော်တို့နည်းပညာနဲ့ပေါင်းစပ်ပြီးလွန်ခဲ့တဲ့နှစ်ပေါင်း 2000 ကျော်ကဒီအဆောက်အဦဘယ်လိုပုံရှိခဲ့မလဲဆိုတာကိုအနည်းဆက်ဆုံးတူအောင်ဖန်တီးတာဖြစ်ပါတယ်။
အေသန်မြို့တော်မှာ Microsoft Company ရဲ့ Data Center ကြီး၃ခုဆောက်လုပ်ခွင့်အတွက် Greek အစိုးရနဲ့သဘောတူညီမှုရရှိခဲ့ပြီးတဲ့နောက်မှာ Olympia မြို့ဟောင်းကို Digital နီးနဲ့ပြန်လည်အသက်သွင်းနိုင်အောင်လို့ Microsoft Company ကတနည်းခွဲကျော်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။အေသန်မြို့တော်က Olympic ပြတိုက်မှာဆိုရင်လဲ Microsoft Company ဖန်တီးထားတဲ့ HoloLens ခေါင်းဆောင်မျက်မှန်တက်ပြီးတော့ Olympia မြို့တော်တွေကအဆောက်အဦတွေကိုသွားကြည့်နိုင်ကြပါတယ်။မြင်တွေ့နေရတဲ့ပုံတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုလည်းမျက်စိရှိကမျက်မှန်မျက်နှာပြင်ပေါ်မှာဖော်ပြပေးနေပါတယ်။ HoloLens တက်ထားသူတွေအနေနဲ့ BC 430လောက်ကရှိခဲ့တဲ့ Zeus တပ်ဖျားရဲ့ဖျားချောင်းကြီးတဲ့ကိုကိုယ်တိုင်ရောက်သွားပြီးတော့ပလင်ပေါ်မှာထိုင်နေတဲ့အေယာမ Zeus နတ်ဖျားရုပ်ထုကြီးကိုအနီးကပ်မြင်ရမှာဖြစ်ပါတယ်။သူ့ရဲ့ဥကောင်းမှာစောင်းထားတဲ့တန်လွင်ခက်ပုံစံမျိုးတန်လွင်ခက်တရဖူကိုအဲ့ဒီအချိန်တုန်းက Olympic အကစားပွဲတွေမှာအနိုင်ရသူတွေကိုစုချတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းထောင်ချီကဘာတွေရှိခဲ့တဲ့ဘလို့နေထိုင်ခဲ့ကြရဲဆိုတာကိုသိနိုင်အောင်လို့အချိန်တွေကိုနောက်ပြန်လှည့်ပေးလိုက်တယ်လို့ဤပညာနဲ့ပြန်လည်အသက်သွင်းပေးထားတဲ့အတွက်လူတိုင်းလွယ်လွယ်ကူကူလေ့လာနိုင်ကြပြီဖြစ်ပါတယ်။ရှေးနှစ်ပေါင်း2000ကျော်ကလူမှုအတိုင်းအဝိုင်းတွေဘလို့ရှင်သန်နေထိုင်ခဲ့ကြသလဲဘလို့စုစည်းခဲ့ကြသလဲအိုလံပစ်အကစားပွဲတော်တွေကိုဘလို့ပြင်ဆင်ဆင်နွှဲခဲ့ကြသလဲလူသားတွေရဲ့အစွမ်းအစဘလို့ရှိခဲ့သလဲဆိုတာကိုလေ့လာပုံဖော်တဲ့နေရာမှာ Digital ဤပညာအစွမ်းကြောင့်ပို့ပြီးတော့ထဲထဲဝင်ဝင်မြင်နိုင်သိနိုင်လာနေပြီဖြစ်ပါတယ်
။ Nomi Sobori kia la pedia tu cosmo kia li anthropis olo to cosmo
ကဘာမှရှိတဲ့ကျွန်တော်တို့လူကလေးတွေမှာတကဘာလုံးက Olympia ရွှေဟောင်းမြို့ကိုလာမလည်နိုင်ကြတဲ့သူတွေအနေနဲ့တမိုင်းဝင်အဆောက်အဦတွေကိုဒီနီးနဲ့လေ့လာနိုင်ကြမယ်လို့ထင်ပါတယ်။သူတို့အနေနဲ့တိတ်ကိုထူးခြားတဲ့အတွေ့အကြုံတွေရနိုင်ကြလိမ့်မယ်လို့ထင်ပါတယ
်။ဟိုးရှေးနှစ်ပေါင်းများစွာတည်းကရှိခဲ့တဲ့တမိုင်းနယ်ရင်ကျေးမှုအမွေအနှစ်လေ့လာစရာတွေကို Digital နီးနဲ့ထိမ့်သိမ်းထားတဲ့အတွက်သမိုင်းအထောက်အထားတွေပျောက်ပြက်မသွားအောင်အထောက်အကူဖြစ်တဲ့အပြင်နောက်မျိုးဆက်တစ်တွေလေ့လာနိုင်ဖို့အတွက်လည်းအလွယ်တကူလက်ဆင့်ကမ်းပေးနိုင်မှာဖြစ်ပါတယ်။ Greek နိုင်ငံကိုကိုယ်တိုင်သွားပြီးမလေ့လာနိုင်သူတွေအနေနဲ့ကတော့ Microsoft Company ကဖန်တီးထားတဲ့ In Culture ဆိုတဲ့ website စာမျက်နှာပေါ်မှာသွားရောက်လေ့လာနိုင်ကြမှာဖြစ်ပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ။
ဆုံရမွန်တင်ပြပေးခဲ့တာပါခင်ဗျာ။ View American တန်ကနေတင်းတင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့တက်တန်ရောင်သတင်းလောကိုတင်ပြပါမယ်။ကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတွေကိုမအေးတန်တာကျော်ကတက်တန်ရောင်သတင်းလောမှာစူးစီးတင်ပြပေးထားပါရခင်ဗျာ
။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေချင်ပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တန်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ American သမ္မတ Donald Trump က Truth Social ဆိုတဲ့လူမှုကွန်ရက်စာမျက်နှာသစ်ကို February 20ရက်နေ့ကပဲစပြီးတော့မိတ်ဆက်လိုက်ပါတယ်။သမ္မတ Donald Trump ကမနစ်ကလူမှုကွန်ရက်စာမျက်နှာတော်တော်များများမှာပိတ်ပင်ခံခဲ့ရလို့အခုတော့ကိုယ်ပိုင်စာမျက်နှာနဲ့လူမှုကွန်ရက်ပေါ်ပြန်ပြီးရောက်လာနိုင်တဲ့အခြေအနေဖြစ်သွားပါတယ်။သူ့ရဲ့ဒီ Truth Social လူမှုကွန်ရက်စာမျက်နှာကို Apple Application Store မှာ download ရယူနိုင်ပါတယ်။ February 20ရက်နေ့တနင်္ဂနွေနေ့ည7:00အချိန်မှာစဖြန့်ချိတာဖြစ်လို့ကြိုတင်မှာယူထားတဲ့သူတွေတော့ည7:00ထိုးရတဲ့သူ့ရဲ့ဖုန်းပေါ်ကိုအလိုလိုရောက်လာတာဖြစ်ပါတယ်။တချို့ကတော့အဲ့စာမျက်နှာအကောင့်ရအောင်လို့မှတ်ပုံတင်လို့မရဘဲနဲ့ရယူသုံးဆွဲသူများလို့နဲ့အတွက်ကြောင့်မလို့တင်ကိုဆောင်ဆိုင်စီရင်နဲ့ထည့်ထားပါသည်ဆိုတဲ့အကြောင်းပြန်ကြားချက်ကိုပဲရတယ်လို့ပြောပါတယ်။ဒီလိုမျိုးအများကိုမဖြန့်ချိခင်မှာတော့ဖိတ်ထားသူများတည်တဲ့အစီအစဉ်နဲ့အစမ်းသုံးခွင့်ပြုထားတာတွေရှိခဲ့တယ်လို့ Writer သတင်းမှာရင်ကဖော်ပြထားတာရှိပါတယ်။သမရထရမ်ဟာ Twitter, Facebook, Google နဲ့ YouTube စာမျက်နှာတို့မှာအသုံးပြုခွင့်ပိတ်ခံထားရတာဖြစ်ပါတယ်ရှင်။ American ပြည်အောင်စုမှာ Reality ရုပ်သံအစီအစဉ်နဲ့နာမည်ကျော်တဲ့ Kardashian ညီမတွေအခုတော့ Hulu Internet ရုပ်သံလိုင်းမှာ Reality ရုပ်သံအစီအစဉ်တင်ရုပ်သံဖန်သားဖို့ကိုပြန်ပြီးရောက်လာတော့မှာဖြစ်ပါတယ်။ E exclamation ဖြော်ပြရင်ရုပ်သံလိုင်းမှာရာသီ20သာသူတို့အစီအစဉ်ပြသပြီးတဲ့နောက်သူမိသားစု Keeping Up With The Kardashian ရုပ်သံ series နဲ့အထူးကြော်ကြားသွားခဲ့တာကြောင့်အခုအစီအစဉ်အစ်ပြတော့မှာကိုလည်းသူရဲ့ပရိသတ်တွေဝမ်းပန်းတသာရှိနေကြပါတယ်။အခုအစီအစဉ်ကိုတော့ All The Walls Will Be Shattered လို့နာမည်ပေးထားပြီးတော့နာမည်သိကြည့်တဲ့သူရဲ့မိသားစုဟာတာမန်လူတွေလိုပဲနောက်ွယ်ကမိသားစုပေါ်ကဘလို့ရှိနေလဲဆိုတာကိုရိုက်ပြထားတယ်လို့သိရပါတယ်။ April 14ရက်နေ့မှာအဲ့ဒီအစီအစဉ်စတင်မှာဖြစ်ပြီးတော့သတင်းပတ်စင်ကြတာပြီးနေ့တိုင်းမှာအစီအစဉ်တစ်ခုပြသမှာဖြစ်ပါတယ်။ကွယ်လွန်သွားတာကြပြီဖြစ်တဲ့နာမည်ကျော် Reggae အဆိုတော်ကြီး Bob Marley ရဲ့ ဘဝဇာတ်ကြောင်ပြကန်းတစ်ခုကိုလန်ဒန်မြို့တော်မှာဖွင့်လှစ်ထားပါတယ် One Love Experience လို့နာမည်ပေးထားပြီးတော့လန်ဒန်မြို့တော်ကဆာချီအမှုပညာပြကန်းမှာသတင်းစေဘပြသထားမှာဖြစ်ပါတယ်အဲ့ပြကန်းမှာဘော့မာလီနဲ့ပတ်သက်တဲ့အမှတ်တရပစ္စည်းတွေဓာတ်ပုံတွေနောက်ပြီးတော့သူ့ရဲ့ကိုယ်ပိုင်ပစ္စည်းလေးတွေကိုတွေ့ရမှာပါသူ့ရဲ့လက်ရည်နဲ့တခြင်းစာသား Tender Light Down လို့ဆိုတဲ့တခြင်းရဲ့တခြင်းစာသားဖြစ်ပါတယ်အဲ့လေရေးမှုနဲ့တခြင်းစာသားကအစ1980ပြည့်လွန်နှစ်တွေမှာဘော့မာလီစီးခဲ့တဲ့ဖက်နက်တွေအစုံပါဝင်ပါတယ်1945ခုနှစ်ကဂျမေကာကျွန်း9 miles ဆိုတဲ့မြို့လေးမှာမွေးဖွားခဲ့တဲ့ဘော့မာလီဟာ No Woman No Cry တခြင်းနောက်ပြီးတော့ One Love ဆိုတဲ့တခြင်းတို့နဲ့ကမ္ဘာကျော်လူကြိုက်များခဲ့တာပါသူကအသက်36နှစ်အရွယ်မှာအရေးပြားကင်ဆာတစ်မျိုးနဲ့ကွယ်လွန်ခဲ့ပါတယ်အဲ့ပြကန်းကိုဖြစ်မြအောင်လို့သူ့ရဲ့သမီးဖြစ်သူစတီလာကဝိုင်းဝန်းလှုပ်ဆောင်ခဲ့ပြီးတော့ဘောမာလီဝါသနာပါတဲ့အားကစားနဲ့ပတ်သက်ပြီးတော့တေချာအခန့်တခန့်ထည့်ပြီးတော့ပြထားပါတယ်
Really beautiful pictures of daddy playing football
သူ့ဘောလုံးကန်နေတဲ့ပုံတွေကသိတ်ကိုလှပါရင်လို့သမီးဖြစ်သူပြောသွားတာပါဘောမာလီ One Love Experience ပြကန်းကို February 2ရက်နေ့မှာစတင်ပြသခဲ့ပြီးတော့ April 18ရက်နေ့ထိပြသထားမှာဖြစ်ပါတယ်လန်ဒန်မြို့တော်ကပြကန်းပိတ်ပြီးသွားရင်တော့တခြားမြို့တွေမှာလည်းလိုက်ပြီးတော့ပြအောင်မှာဖြစ်ပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တရောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။တရရှင်တို့နာစင်ရတာကတော့မအေးတနာကြောင့်စီစဉ်တင်ဆက်တဲ့တက်တန်အောင်သတင်းလောဖြစ်ပါတယ်ခင်ဗျာ။ VOA American အတန်ကနေတနင်္လာနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုကတော့သတင်းအကျဉ်းချုပ်ကိုပြောပြပေးပါအောင်မယ်ခင်ဗျာအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုလာမယ့်မတ်လ28ရက်နဲ့29ရက်နေ့တွေမှာဝါရှင်တန်ဒီစီမြို့မှာပြုလုပ်မယ်လို့အမေရိကန်သမ္မတအင်ဗျူရောကထုတ်ပြန်ပါတယ်ဒီအစည်းအဝေးဟာအမေရိကန်အာဆီယံဆက်ဆံရေး55နှစ်မြောက်တဲ့အထိမ်းအမှတ်ဖြစ်သလိုပဲအမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံဒေသနဲ့ဆက်ဆံရေးကိုအလေးထားပြီးဒေသတွင်းစင်ကော့အခဲဆန်းချက်တွေကိုအပြည့်ထုတ်နိုင်ဖို့အာဆီယံရဲ့အရေးပါမှုကိုအတိအမှတ်ပြုတာဖြစ်တယ်လို့လည်းအင်ဗျူရောပြောခွင့်ရဂျန်ဆာကီကထုတ်ပြန်ပါတယ်အာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံကိုပါဝင်ကွင်းပြုမပြုကိစ္စကိုတော့ဒီထုတ်ပြန်ချက်မှာဖော်ပြမထားပါဘူး။ဒါပေမဲ့လည်းအာဆီယံဒေသအဆင့်မြင့်အစည်းအဝေးတွေမှာမြန်မာနိုင်ငံပါဝင်မှုကတက်ပြီးနိုင်ငံရေးရာမဟုတ်သူကိုပဲဖိတ်ဖို့အာဆီယံက2021ခုနှစ်အောက်တိုဘာလကဆုံးဖြတ်ချက်ချခဲ့တဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းအရင်ကပြောထားမှုပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်၅ချက်ကိုမြန်မာဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်တာကြောင်းအာဆီယံဘက်ကအခုလိုဆုံးဖြတ်ထားတာပါ။ပြီးခဲ့တဲ့အာဆီယံအဆင့်မြင့်အစည်းအဝေးတွေမှာလည်းမြန်မာနိုင်ငံကိုစားပြုမှုကိုကန့်သတ်ထားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံမှာမနစ်ကအာဏာသိမ်းမှုကိုကန့်ကွက်ထားသလိုဒီမိုကရေစီပြန်ဖော်ဆောင်မှုကိုလည်းတိုက်တွန်းပြောဆိုနေတာဖြစ်ပါတယ်ခင်ဗျာယူကရိန်းကိုကျူးကျော်တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားအပေါ်တန်တမာရေးနဲ့စီးပွားရေးရာပိတ်ဆို့အရေးယူတာတွေပိုများလာနေသလိုကုလသမဂ္ဂအထွေထွေညီလာခံကိုလည်းတနင်္လာနေ့မှာအရေးပေါ်စည်းအဝေးကျင်းပဖို့ခေါ်ယူထားပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းရုရှားကိုတုံ့ပြန်တာမှာတင်းကြီးတညွတ်ထဲရှိဖို့မဟာမိတ်တချို့နဲ့တင်းနစ်လာနေမှာဖုံးနဲ့ဆွေးနွေးကြမယ်လို့အင်ဂျူရောကပြောပါတယ်ကျူးကျော်ပြီး9ရက်မြောက်နေ့မှာရုရှားငွေတံပိုးကထိုးကျသွားပြီးရုရှားရဲ့ထိုးစစ်ကလည်းနှွေးကွေးသွားတယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်ခင်ဗျာရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုဆွဲကြတဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံးမှာတောက်ချနေကမြန်မာနိုင်ငံရဲ့တင်ပြချက်ပေါ်ဂမ်ဘီယာနိုင်ငံကအခုသတင်းခုဒီကနေ့မှာပဲခြေပလျှောက်လဲခဲ့ပါတယ်ခင်ဗျာဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.